Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်မတ်လ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်မြောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3049လိုင်းလမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာဖြစ်ပါတယ်
ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်အကြားယာယီအပြစ်ခတ်ရစဲရေးသဘောတူညီချက်ဖြစ်လာဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာအီဂျစ်သမ္မတနဲ့ဆွေးနွေးညှိနှိုင်းခဲ့ပါတယ်။ AI ဉာဏ်ရည်တုနည်းပညာကိုတန်ဖိုးရှိရှိနဲ့လုံခြုံဘေးကင်းစွာအသုံးပြုနိုင်ဖို့ပထမအဦးဆုံးနိုင်ငံတကာသဘောတူညီမှုတစ်ရပ်ကိုကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ်။မြန်မာလူငယ်တွေကိုစစ်တပ်ထဲအတင်းအကျပ်သွတ်သွင်းမဲ့ပြည်သူ့စစ်မှုထမ်းဥပဒေအကောင့်အထည်ဖော်ဆောင်ရွက်မှုအပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ဝေဖန်လိုက်ပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းလေးကိုတင်ဆက်ပြီးမှတော့ဒီစစ်မှုထမ်းမိသားစုတွေကိုထောက်ပံ့ပေးဖို့ငွေကြေးကောက်ခံမှုအတွက်စစ်ကောင်စီဝန်ခံတဲ့အကြောင်းရခိုင်ဒေသမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသားတွေသေဆုံးဒဏ်ရာရတဲ့သတင်းနဲ့ကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့အမျိုးသမီးအခြေပြကော်မရှင်ဆွေးနွေးပွဲမှာမြန်မာအရေးဘာတွေဆွေးနွေးဖြစ်သလဲတခါနိုင်ငံတကာသတင်းတွေမှာတော့ဂါဇာရဲ့နျူတန်လို့တင်စားခေါ်ခံလာရတဲ့လူငယ်တယောက်အကြောင်းနဲ့ပတ်သက်တဲ့အခြေအနေစတဲ့သတင်းတွေတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလှော်တွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးကပြောပြသွားမှာဖြစ်ပါတယ်ဗျာ
ဖန်ထားတဲ့ဒဇဂန်တွေလွတ်မြောက်ရေးနောက်ဂါဇာမှာရှိတဲ့ပါလက်စတိုင်းရပ်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေပူပေးနိုင်ရေးတို့အတွက်ဂါဇာမှာအစ္စရေးနဲ့ဟာမတ်ကြားပစ်ခတ်ရစဲယူနိုင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်အီဂျစ်နိုင်ငံကိုရောက်ရှိပြီးတော့ကြိုးပမ်းဆောင်နေပါတယ်။ရသတင်းပတ်6ပတ်ကြာပစ်ခတ်ရစဲထားရေးဂါဇာမှာဖန်ခန့်ထားတဲ့ဒဇဂန်အလုံးလွတ်မြောက်ရေးအတွက်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်ဆစ်စတီနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဂျော်ဒန်ဆော်ဒီအာရေဗီယာကာတာနဲ့အာရဗ်စောဘာများပြည်တော်စုကကိုဇလီရီနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။အစ္စရေးနဲ့ဟာမတ်စ်ရောလက်ခံနိုင်တဲ့သဘောတူညီချက်တရားထွက်လာနိုင်ဖို့နိုင်ငံတော်များများပါဝင်ပြီးတော့ရက်သတင်းပတ်နဲ့ချီကြားကြိုးပမ်းလျက်ရှိပါတယ်။အခုဒီဆွေးနွေးမှုတွေပြီးရင်တော့နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာတောက်ကြနေကြရင်အစ္စရေးကိုသွားပြီးတော့နောက်ဆုံးဖြစ်ထွန်းမှုတွေကိုအစ္စရေးခေါင်းဆောင်တွေနဲ့အသိပေးဆွေးနွေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။နျူကလ িয়ার ဆွေးရင်ဆိုင်ရာအကောင့်ထဲဖော်ရေးသုတေသနလုပ်ငန်းတွေနဲ့ရမုံငွေတွေတိုးမြှင့်ဖို့ IAEA ကုလသမဂ္ဂအနုပြုဆွေးရင်အေဂျင်စီကလက်ခံကျင်းပတဲ့ဘယ်လ်ဂျီယံနိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေနဲ့ကုစလေ30ကျော်တို့တွန်းအားပေးခဲ့ကြပါတယ်။ဒီထိပ်သီးဆွေးနွေးပွဲမှာဥရောပတိုင်းပြည်တွေပါကြသလိုအမေရိကန်ဘရာဇီးနဲ့တရုတ်နိုင်ငံတို့ကလည်းတက်ရောက်လာကြပါတယ်။ဆွေးရင်နဲ့ပတ်သက်လို့ကြောင်မီသွေးနဲ့ရေနံပေါ်မီခိုအားထားမှုအစားသဘောပေါင်းရင်ထင်းသိမ်းဆိုင်ရာနိုင်ငံတကာရည်မှန်းချက်တွေပြည့်မီရေးနျူကလ িয়ার ဆွေးရင်ထုတ်လုပ်ရေးတွန်းအားပေးလာကြတာဖြစ်ပါတယ်။2022ခုနှစ်ယူကရိန်းကိုရုရှားကျူးကျော်ခဲ့ပြီးတဲ့နောက်ယူရိုပတိုင်းပြည်တွေအနေနဲ့လည်းရုရှားရဲ့ရေနံအရင်းမြစ်မိခိုးရမှုလျှော့ချဖို့လှုပ်ဆောင်နေကြတဲ့အချိန်လည်းဖြစ်ပါတယ်။နျူကလ িয়ার ဆွမ်းရင်ဟာထိရောက်ပြီးတော့ကာဗွန်ထုတ်လုပ်နိုင်တဲ့ပြန်ဖြည့်မြဲဆွမ်းရင်ထုတ်လုပ်နိုင်တယ်ဆိုပြီးတော့နျူကလ িয়ার ဆွမ်းရင်လူလားသူတွေကပြောပါတယ်။ဒါမှမဟုတ်လည်း1986ခုနှစ်ရှန်နိုဘိုင်းစက်ရုံနျူကလ িয়ার ယူဆိတ်မှု2017ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার စက်ရုံမတော်တဆဖြစ်မှုလိုမျိုးဥပမာတွေကြောင့်နျူကလ িয়ার ဆွမ်းရင်ရဲ့ဖြစ်နိုင်ခြေအန္တရာယ်တွေရှိတာကိုစန့်ကျင်သူတွေကပြန်ပြီးတော့ထောက်ပြကြပါတယ်။ဉာဏ်ရည်တုနည်းပညာကိုတန်ဖိုးရှိရှိနဲ့လုံခြုံဘေးကင်းစွာအသုံးပြုနိုင်ပြီးတော့ဆင်ဆက်မပြတ်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအသုံးချနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ AI နဲ့ပတ်သက်တဲ့ပထမဦးဆုံးကုလသမဂ္ဂဆုံးဖြတ်ချက်တက်ကိုကုလသမဂ္ဂထွေထွေညီလာခံကနေပြီးတော့အခုဒီ March 22ရက်နေ့မှာတင်ပြတဲ့အတီးပြုလိုက်ကြပါတယ်။ AI ဉာဏ်ရည်တုနည်းပညာရဲ့ဖြစ်နိုင်ရေးအန္တရာယ်တွေကိုကာကွယ်စီမံပြီးတော့အကျိုးရလဒ်တွေကိုအသုံးချနိုင်ဖို့အမေရိကန်ပြည်ထောင်စုကဥဆောင်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာနိုင်ဖို့အတွက်ကြိုးပမ်းခဲ့တာပါ။ဒီနည်းပညာလွှမ်းမိုးမှုထက်ဒီနည်းပညာကိုကမ္ဘာအတိုင်းဝန်းကဘယ်လိုလွှမ်းမိုးချုပ်ကင်နိုင်မလဲဆိုတာရွေးချယ်ဖို့အခွင့်အလမ်းနဲ့တာဝန်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Linda Thomas Granfree ကပြောပါတယ်။ AI နဲ့ပတ်သက်လို့အခြေခံစည်းမျဉ်းတွေချထားနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံပါဝင်နိုင်ငံပေါင်း120နဲ့3လကျော်ကြာအပြန်အလှန်ထိစပ်ညှိနှိုင်းခဲ့ရတာပါ။ဆုံးဖြတ်ချက်မူကြမ်းစာသားကိုနိုင်ငံပေါင်း123နိုင်ငံကရေးဆွဲတဲ့အထက်တရုတ်နိုင်ငံလည်းပါဝင်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမယ့်သဘောမဟုတ်ပေမဲ့လို့နိုင်ငံတကာအတိုင်ဝန်ရဲ့နိုင်ငံရေးတူညီရဲ့သဘောထားလို့ပြောနိုင်ပါတယ်ခင်ဗျာ
ဗီအိုအမေရိက န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးပါရရှင
်တောက်ကြတဲ့မနေ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ခင်ဗျာမြန်မာလူငယ်တွေကိုစစ်တပ်ထဲကိုအတင်းကျပ်သွတ်သွင်းမဲ့ပြည်သူစစ်မှုထမ်းဥပဒေအကောင့်ထဲပေါ်ဆွဲမှုကိုဒီအမေရိကန်ပြောင်းစုအနေနဲ့ဝေဖန်ရှုတ်ချပါတယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူဖြစ်တဲ့မက်သူးမီလာကသူ့ရဲ့ကိုပိုင် X လူမှုမီဒီယာပေါ်မှာရေးပါတယ်စစ်ကောင်စီအနေနဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြီးခဲ့တဲ့လတုန်းကကြီးညာပြီးတော့စတင်အကောင့်ထဲပေါ်နေပြီဆိုတဲ့သတင်းတွေလည်းသူတို့အနေနဲ့ရရှိထားတယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်မြန်မာနိုင်ငံအတွင်းမှာတန်းနဲ့ချီတဲ့ရပ်သားတွေဟာစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုခံစားနေရပြီးတော့စစ်ကောင်စီအနေနဲ့သူ့ရဲ့ဒီလိုမျိုးဖိနှိပ်ရက်စက်မှုတွေမှာကိုယ့်ရဲ့လူလူကိုပါဆွဲမသွင်းသင့်ဘူးဆိုပြီးတော့နိုင်ငံကြီးဌာနပြောခွင့်ရသူက VOA ကိုပြောဆိုထားပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်လူရက်တွေကိုရပ်တန့်ဖို့ထပ်မံတိုက်တွန်းတယ်လို့လည်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကတုံ့ပြန်ပြောဆိုပါတယ်မြန်မာနိုင်ငံတွင်းမှာအားလုံးပါဝင်တဲ့ဒီမိုကရေစီအုပ်ချုပ်မှုတရားဖြစ်လာစေဖို့အတွက်တပ်ဆိုင်ရာအစုအဖွဲ့တွေအားလုံးတွဲဆုံဆွေးနွေးပြီးတော့လက်ရှိဒီဖြစ်နေတဲ့အခြေအတဲကိုငြင်းချင်းရနဲ့အပြေရှာကြဖို့ကိုလည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံအတွင်းမှာတော့ပြည်သူစစ်မှုထမ်းဥပဒေစပြီးတော့အကောင့်ထဲပေါ်လာတာကြောင့်မလို့လူငယ်တွေနောက်ဒီမိသားစုဝင်တွေအကြားမှာလှုပ်ခတ်စိုးရိမ်မှုတွေဖြစ်နေပြီးတော့လူငယ်တချို့ကတော့ညီမျိုးမျိုးနဲ့ပြည်ပကိုထွက်ရှောင်းတိမ်းရှောင်နေတာတွေရှိနေပါတယ်ခင်ဗျာမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအလွန်ကာလမှာရိုဟင်ဂျာဒုက္ခသည်တွေဒီကိုယ့်ရဲ့ဆန္ဒနဲ့အညီနေရပြန်နိုင်ဖို့အခွင့်အလမ်းတွေရှိလာစေရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံသားအတိုက်အဝန်းနဲ့လက်တွဲပြီးတော့ကူညီဆောင်ရွက်သွားဖို့ဆိုပြီးတော့ USCIRF နိုင်ငံတကာပတ်သက်ရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ပြည်ထောင်စုကော်မရှင်ကနေပြီးတော့တိုက်တွန်းပါတယ်မြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးသုံးတပ်ဖြတ်မှုနဲ့လူသားမျိုးနဲ့အပေါ်မှာရာဇဝတ်မှုတွေကျူးလွန်ခဲ့ကြတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကသတ်မှတ်ခဲ့တဲ့နှစ်နှစ်မြောက်အနေနဲ့ USCIRF ကနေပြီးတော့ခုလို 3P ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်2018ခုနှစ်အတွင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာလူမျိုးသုံးတပ်ဖြတ်မှုဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနကနေပြီး2022ခုနှစ်မှာသတ်မှတ်ပြသခဲ့တာပါဒီသတ်မှတ်ချက်ဟာရိုဟင်ဂျာတွေအတွက်နိုင်ငံတကာရဲ့အသိအမှတ်ပြုတဲ့မှတ်တမ်းတရဖြစ်ပေမဲ့ဒါဟာအရင်ဆုံးကနဦးခြေလှမ်းတရပဲအစစ်မဲ့ရှိတယ်ဆိုပြီးတော့ USCIRF ကနေပြီးတော့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။လူမျိုးသုံးတပ်ဖြတ်မှုကနေပြီးတော့အသက်ရှင်ကျန်ရတဲ့ရိုဟင်ဂျာတွေကိုရောသူတို့ကိုလက်ခံအကူအညီပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှနိုင်ငံတွေကိုပါအမေရိကန်ဆိုရကအကူအညီတွေပေးနေတာကိုကြိုဆိုခဲ့ပြီးတော့ဒီဒုက္ခသည်တွေကိုအမေရိကန်ပြည်အောင်စုတဲကိုရွှေ့ပြောင်းနေထိုင်ခွင့်ပေးခြင်းအဖြစ်သူတို့အတွက်မျောလင့်ချက်ဖြစ်စေသင့်တယ်ဆိုပြီးတော့ USCIRF Commissioner Mohammed Magid ကပြောဆိုထားပါတယ်။ကြောက်ခက်ယောဂါရဲ့နောက်ဆုံးအဆင့်ရောက်နေတဲ့အသက်62နှစ်အရွယ်လူနာတူကိုမျိုးဗီဇာပြုပြင်ထားတဲ့ဝက်ကြောက်ကတ်နဲ့အစားထိုးကုသမှုတရက်ဒီအမေရိကန်ပြည်အောင်စု Boston မြို့ကဆီအောင်တွေကအအောင်မြင်မြင်နဲ့ဆောင်းနိုင်ခဲ့ပါတယ်။တရှိလူတူကိုဝက်ကြောက်ကတ်နဲ့ပထမဆုံးအကြိမ်အစားထိုးကုသမှုဖြစ်တယ်လို့ Massachusetts Attorney ဆေးရုံကနေပြီးတော့ဒီ March 22ရက်နေ့မှာထုတ်ပြန်ပါတယ်။အရင်တုန်းကတော့အုံနောက်သေဆုံးနေတဲ့အလူရှင်လူနာတွေကိုယာယီစမ်းသပ်မှုလုပ်ပြီးတော့ဝက်ကနေပြီးတော့နှလုံးအစားထိုးကုသပေမဲ့အောင်မြင်မှုတွေမရခဲ့ပါဘူး။ပြီးခဲ့တဲ့လအစောပိုင်းကအခုလိုမျိုးကြောက်ကတ်အစားထိုးကုလာပြီးတဲ့နောက်လူနာရှင်ဟာယောဂပြန်လဲတက်တာနေပြီးတော့မကြခင်မှာတော့ဆေးရုံကနေပြီးတော့နေရင်ပြန်နိုင်တော့မယ်လို့ဆေးရုံတွေကပြောပါတယ်။လူနာတွေကိုသိစံကိုတွင်းအင်ဂါရီနဲ့စာထိုးကုသပြီးတဲ့ပညာရဲ့ဘိုင်းမှာဒါဟာအောင်မြင်မှုမှတ်တိုင်တရလည်းဖြစ်ပါတယ်။ကြောက်ခတ်စာထိုးကုသမှုတွေဆယ်စုနှစ်ခုနှစ်ခုနီးပါးအကြာမှာအခုလိုမျိုးစတဲ့တဲ့ကုသမှုတွေထပ်ပြီးနိုင်ဖို့စစ်ပညာရှင်တွေရဲ့နောက်ထပ်စွမ်းဆောင်မှုတရဖြစ်တယ်လို့ Massachusetts Attorney ကုဆေးုံကြီးကပြောဆိုထားပါတယ်ခင်ဗျာ
မြန်မာပြည်ရဲ့တောက်ကြနေမနေခင်ထိတန်းရောက်သတင်းတွေကိုကိုသားညူပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဓာတ်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်စစ်မှုထမ်းမိသားစုတွေအတွက်ငွေကြေးကောက်ခံမှုအခြေအနေကိုကြည့်အောင်ပါပြည်သူစစ်မှုထမ်းဥပဒေအရစစ်မှုထမ်းမဲ့သူတွေအတွက်ရဲရွာကနေတစ်လတစ်ခါထောက်ပံ့ကြေးပေးဖို့ကောက်ယူမှုတွေရှိတယ်ဆိုတာမှန်ကန်ကြောင်းနဲ့ဒီကောက်ယူမှုကိုသိရှိကြောင်းစစ်ကောင်စီဘက်ကဝန်ခံပြောဆိုပါတယ်ဒါပေမဲ့လည်းစစ်မှုထမ်းဥပဒေအရလူလူထံကနေဒီလိုငွေကြေးကောက်ခံဖို့ပြဋ္ဌာန်းချက်မရှိတာမို့ဥပဒေနဲ့မငင်းညွတ်ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
နယ်မြေနယ်တချို့မှာစစ်မှုထမ်းမှုရွေးချယ်ခံရသူတွေအတွက် စစ်မှုထမ်းမရှိတဲ့အိမ်ထောင်စုတွေကတလားတခါထောက်ပံ့ကြေးပေးဖို့ရက်ကြီးအာဏာပိုင်တွေဘက်ကငွေကောက်ခံမှုတွေရှိနေတာမှန်မှန်မှန် VOA ကမေးမြန်းခဲ့ရမှာဒီဖြစ်ရပ်တွေကိုသိရှိထားတယ်လို့စစ်ကောင်စီကစာနဲ့တုံ့ပြန်ပါတယ်စစ်ကောင်စီရဲ့သတင်းနဲ့ပြန်ကြားရေးကို VOA ကမေးမြန်းခဲ့ရမှာဒီငွေတွေကိုစစ်မှုထမ်းတဲ့သူတွေအတွက်လားစာအနေနဲ့သုံးမှာမဟုတ်ပဲစစ်မှုထမ်းတဲ့သူတွေနောက်ဆက်မသိအောင်မိသားစုတွေအတွက်ထောက်ပံ့ကြေးအနေနဲ့ပေးဖို့ဆောင်ရွက်ကြတာဖြစ်ကြောင်းစစ်ကောင်စီကဖြေကြားခဲ့ပါတယ်ဒီလိုကောက်ခံမှုတွေရှိတာမှန်ကန်တယ်လို့ဆိုပေမဲ့ဒီလိုကောက်ခံမှုတရားဝင်ညွှန်ကြားထားတာမရှိဘူးလို့လည်းပြောပါရယ်ကောက်ခံရတဲ့ငွေတွေကိုဘယ်သူတွေကထိမ့်သိမ့်ပြီးဘယ်လိုထောက်ပံ့မလဲဆိုတာတွေကိုတော့အသေးစိတ်မသိရသေးပါဘူးစစ်မှုထမ်းတဲ့သူခံစား권ရမယ့်လာစာနဲ့ရှားပါးစေးထောက်ပံ့ခြင်းတွေအတွက်ကိုတော့နိုင်ငံကပဲထောက်ပံ့မှာဖြစ်တယ်လို့လည်းဖြေကြားထားပါရယ်ဒါပေမဲ့လည်းဒီလိုထောက်ပံ့ငွေကြေးကောက်ခံမှုတွေအတွက်တဝူးချင်းဆန္ဒမပါသလိုဘယ်လောက်ပေးရမလဲဆိုတဲ့တသက်မှတ်မှတ်လည်းမရှိဘူးလို့မင်းမှုမျိုးနဲ့ဒေသခံတို့ကပြောပါတယ
်ကောက်တာကတော့ချင်းချင်းနဲ့နဲ့ဟိုပေးရလားဆိုချင်းချင်းနဲ့နဲ့ပေးရတာမဟုတ်ဘူးကြောက်လို့ပေးရတာနောက်တစ်ခုကဒီစစ်မှုထမ်းတဲ့ကလေးတွေကိုဟိုဒီပြည်သူတွေကနေကြီးကြီးပြူပြူနဲ့ပေးတာမျိုးမဟုတ်ဖဲနဲ့သူကဟိုချေးရွာလိုက်မတူညီဘူးဗျချေးရွာလိုက်နေမြေလိုက်မတူညီဘူးတချို့ချေးရွာတွေဆိုလို့ရှိရင်9,000ပေးရတယ်တိန်တော်စုအိမ်တော်စုတစုကို9,000ပေးရတယ်အချို့ကြီးရွာတွေက10,000ပေးရတယ်တချို့ကြီးရွာတွေက10,000ခွဲပေးရတယ်ကိုယ်ကမစက်ပြုံးနဲ့ပဲကောက်တာလက်တွေပေးရတာမျိုးတွေမရှိဘူးဗျလက်တွေလည်းသူတို့ကပေးရမယ့်အဖွဲ့အစည်းမျိုးတွေလည်းမဟုတ်ဘူ
းပြည်သူစစ်မှုထမ်းဥပဒေမှာလည်းဒီလိုငွေကြေးကောက်ခံမှုတွေလုပ်ဖို့ပြဋ္ဌာန်းချက်မရှိတဲ့အတွက်ဒီလိုကောက်ခံမှုဟာဥပဒေအရမညီညွတ်ဘူးလို့ဥပဒေအကျိုးဆောင်သူကထောက်ပြဝေဖန်ပါတယ
်ဆိုရှယ်လစ်ခင်နဲ့နဝတခင်မှာဥပဒေတစ်ခုပြဋ္ဌာန်းလိုက်ရင်ဥပဒေကိုအသက်သွင်းရတဲ့သူဒီဝန်ထမ်းတွေအဲ့ဒီဝန်ထမ်းတွေကဥပဒေတစ်ခုပြဋ္ဌာန်းလိုက်တာနဲ့စီရကွက်ကွင်းမြောင်ပြောရင်ရဲတွေပေါ့အခုတော့စစ်တပ်လည်းပါလာတယ်အုပ်ချုပ်ရေးလေးတွေပါလာတယ်အဲ့ရဲတွေကဥပဒေတစ်ခုပြဋ္ဌာန်းလိုက်ရင်သူတို့အတွက်စားဖို့အကွက်ထွန်းလိုက်တယ်လို့ပဲဖြစ်ဖြစ်သွားတတ်တယ်တော့အခုခေတ်ကာလကျတော့ပိုဆိုးသွားရောအောက်မှာအစင်တက်လို့လှုပ်ရှားရဲလှုပ်ရှားရဲအကွက်တစ်ခုပဲဖြစ်တယ်ဥပဒေမဟုတ်ဘူးနည်းဥပဒေမဟုတ်ဘူးလှုပ်ထုံးလုပ်နည်းမဟုတ်ဘူးအမိတ်မဟုတ်ဘူးညွှန်ကြားချက်မဟုတ်ဘူးဥပဒေဆိုတာပြည်သူကိုကာကွယ်ဖို့ပဲဖြစ်ရမယ်ဒုက္ခပေးတဲ့ဥပဒေမျိုးသည်ဥပဒေမဟုတ်ဘူးထောက်ပံ့စရာအကြောင်းမရှိဘူ
းစစ်ကောင်စီပြောခွင့်ရသူကတော့ပြည်သူစစ်မှုထမ်းဥပဒေရဲ့နည်းဥပဒေနဲ့လုံထုံးလုံးကြီးတွေကိုမကြခင်ထုတ်ပြန်မယ်လို့ပြောထားပါတယ်။ဒါပေမဲ့လက်ရှိဆောင်ရွက်မှုတွေဟာမူကျမ်းမှာဖော်ပြထားတဲ့မဖြစ်မနေလုပ်ရမယ့်လုပ်ငန်းစဉ်တွေဖြစ်တယ်လို့ဆိုပါတယ်။ရက်ကြီးအစ်စင်မှာရွေးချယ်ခံရထားသူတွေအချိန်မီစိတ်စိတ်ခံနိုင်မှုအတွက်ခီးသွွားလာမယ်ဆိုရင်တက်ဆိုင်ရာရက်ကြီးအာဏာပိုင်တွေကိုကြိုတင်အကြောင်းကြားဖို့အတိပေးထားတယ်ဆိုတာကိုလည်းစစ်ကောင်စီပြောခွင့်ရသူကဝန်ခံပါတယ်။ပုံမှန်စီစဉ်ထားတဲ့အတိုင်းတကြံပြီးမေလထဲမှာစတင်စစ်မှုထမ်းဖို့ခေါ်ယူမယ်လို့လည်းစာနဲ့ဖြေထားပါတယ်ခင်ဗျာ။
ကိုရဲမွန်ပြောပြသွားတာပါခင်ဗျာအခုတော့မြောက်ဦးမြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုအရသားတွေထိခိုက်ဒေဆုံးရတဲ့သတင်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအထက်လေညင်းထောင်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်အရသား5ဦးသေဆုံးပြီးတော့6ဦးထက်မနည်းဒဏ်ရာတွေရရှိသွားတယ်လို့သိရပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမင်းပြားမြို့နယ်မှာလေကြောင်းတိုက်ခိုက်မှုကြောင့်အရသားဒါဇင်နဲ့ချီသေဆုံးခဲ့ရပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတိုက်ခိုက်မှုအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုစုံမိုးကျော်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရခိုင်တပ်တော် AA ထင်းချုပ်ထားတဲ့မြောက်ဦးမြို့နယ်ကအထက်လေးညင်းတောင်ကျေးရွာကိုပြီးခဲ့တဲ့နေ့မနေ့ပိုင်း7:00ကျော်လောက်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေး၄ဦးအပါအဝင်အရသား5ဦးသေဆုံးခဲ့ပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာကတဦးကပြောပါတယ်
။ဒီနေရာနဲ့လာကျင်းတဲ့ဆင်ပါဘောနော်မနေ့7:00မနေ့7:30မိနစ်ပါဘောနော်သေဆုံးတာကကြာတော့5ယောက်မှာကလေးက4ယောက်ပါတယ်ပြီးတော့ဒီအမျိုးသမီး2ယောက်ပါတော့အာဒဏ်ရာရတာကအလုံးမ6ယောက်ပါခင်ဗျာရတဲ့ဥပဒေပဲလက်ရှိမှာတော့ဒဏ်ရာရတဲ့လူတွေကတော့ဒီအင်ယူရှေးရုံကိုတော့တော်ပြီးတော့ရှေးကူးသားနေပါတယ်ဗျ
လက်ရှိမှာတော့ဒဏ်ရာရရှိသွားသူတွေကိုမြောက်ဦးမြို့နယ်တင်ညိုရှေးရုံကိုပို့ဆောင်ထားပြီးဒဏ်ရာပြင်းထန်သူတွေပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေကျွေးရသားတွေကတော့နှိစရာနေရာတွေကိုထွက်ပြေးနေကြရပါတယ်ဒီအပိုင်းအတွင်းမှာပဲမင်းပြမြို့နယ်ကတာဒာမွတ်စလင်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးသူငယ်အပါအဝင်အရသား22ဦးသေဆုံးပြီး29ဦးဒဏ်ရာရရှိခဲ့တယ်လို့ AA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ စစ်ကောင်စီအနေနဲ့အခုလိုအရသားတွေနေထိုင်တဲ့ခြေရွာတွေကိုဥတီတိုက်ခိုက်နေတာကြောင့်ဒေသကနေစိုးရင်ကြောက်လန့်နေရတယ်လို့လင်းညင်းတောင်ခြေရွာသားတို့ကပြောပါတယ်
ဒီသူတို့ဘက်ကအခုလိုအပြစ်မရှိတဲ့အရသားတွေကိုပြန်မထက်တိုက်ခိုက်တာကကြတော့တော်တော်လေးရုံညာနဲ့လုပ်ရပေါ့နော်သူတို့ရဲ့ဒီရန်သူဖြစ်တဲ့ဟိုဟာခိုက်တဲ့တော့ကိုမတိုက်ခိုက်ပဲဒီတပ်သားတွေကပဲဒီကတိုက်ခိုက်တဲ့ကကြတော့တော်တော်လေးရုံညာနဲ့လုပ်ရပေါ့နော်ပြည်သူတရားအနေနဲ့လည်းဒါမျိုးကိစ္စတွေကလည်းလုံးဝလက်ခံစရာမရှိပေါ့နော်အများကြီးနဲ့နိုင်ရတယ်ပြီးတော့အိုးအိမ်ကြီးပျက်စီးရတယ်ပြီးတော့ဒီအလေးသူငယ်တွေလည်းဒီကိစ္စဆုံးရတယ်ပေါ့နော်ပြီးတော့ဒီသူတို့ရဲ့ပြီးတော့ဒီကျင့်ရင်တွေကအများကြီးပြန်ဝင်နေတော့ဒီလိုမှမြဲရမယ်ဒီဆိုရင်ကြောက်ရွံ့နေနေရတယ်ပေါ့နော်ဟုတ
်ကဲ့ရခိုင်ပြည်နယ်မှာမြို့နယ်၈ခုလောက်ကိုရခိုင်တပ်တော်အေဘက်ကတိုက်ခိုက်သိမ်းပိုက်ထားပြီးစစ်ကောင်စီကအဲ့ဒီဒေသတွေကိုလေကြောင်းကတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်တာရေတပ်သင်္ဘောတွေကနေပစ်ခတ်တာတွေကိုမကြာခဏပြုလုပ်နေတာကြောင့်ဒေသခံတွေသတိထားနေတိုင်းကြားဖို့လိုအပ်တယ်လို့လဲလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေသန်းကပြောပါတယ်ဟုတ
်ကဲ့အန်ဒီကဘယ်လိုကြာဘယ်လိုရှင်နေနေနဲ့ပြည်အမှန်ဒီဒီကပြင်မလားအဲအဝေးကြီးလေးနဲ့ပြင်မလားလေရင်ကပြင်မလားမသိတဲ့အခါမှာအခုအတွက်တော့အလူနေစွတ်တဲ့မျိုးတွေရွာတွေကိုချောင်းပြီးတော့ပေါ့တောကြတောင်ကြတွေရွာနဲ့မလားမကနေရာတွေမှာအဲ့လိုနေနိုင်တော့အကောင်းဆုံးဖြစ်ပါတယ်ဘယ်လိုမှမရင်တော့ကျွန်တော်တို့ဟိုတနည်းမို့တနည်းတနည်းအားမို့တနည်းအားသူတို့ကတော့ဒုက္ခပြနေမှာပဲဆိုတော့ဟိုကျွန်တော်တို့လူစုချက်ပြီးတော့ခွဲပြီးတော့နေတာကောင်းတယ်ဆိုတော့အကျွန်တော်ပြောချင်ပါလေဟုတ်ကဲ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA ဂျာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေ2024ခုနှစ်ဖေဖော်ဝါရီလ18ရက်နေ့အထိစစ်ကောင်စီရဲ့လေကြောင်းရေကြောင်းပစ်ခိုက်တိုက်ခိုက်မှုတွေကြောင့်အရသာတေဆုံးသူ112ဦးနဲ့ဒဏ်ရာရရှိသူ350ကျော်ရှိတယ်လို့ရခိုင်တပ်တော် AA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်ပကအတွင်အရသားတွေနဲ့ကုညီရေးလုပ်သားတွေကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေနဲ့အညီအကာအကွယ်ပေးဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းတောင်းဆိုထားပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောက်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA American တိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုရှင်မေဆွေတွေရှူစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို VOA Burmese ဆိုတဲ့ Facebook စာမျက်နှာအပြင် VOA ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရောက်ရှူစားနိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြချင်ပါတယ်2024 Commission on the Status of Women CSW လို့ခေါ်တဲ့ကုလသမဂ္ဂရဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့68ချိန်မြောက်ညီလာခံမှာမြန်မာအမျိုးသမီးအဖွဲ့တွေပုံမပါဝင်လာနိုင်ပြီးမြန်မာအရေးတင်ပြဆွေးနွေးလာနိုင်တယ်လို့ညီလာခံမှာကိုယ်တိုင်တက်ရောက်သူတဦးကပြောပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာမတ်လ17ရက်ကနေ22ရက်နေ့ထိ CSW ညီလာခံကျင်းပနေတာမှာနောက်ဆုံး2ရက်မှာလဲမြန်မာအမျိုးသမီးအဖွဲ့တွေကဆွေးနွေးတင်ပြဖို့ရှိပါတယ်။ဒီညီလာခံအကြောင်းကိုအဲ့ဒီမှာတက်ရောက်နေတဲ့ Women's AdvocacyCoalition မြန်မာအဖွဲ့ကဒေါခင်လေးကိုကိုငိမ့်ငန်းအေးက Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီ68ချိန်မြောက် CSW ပွဲမှာတော့အရင်နှစ်တည်းကတက်ပို့ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကိုကူစားပြုပြီးတော့တင်ပြမယ့်အမျိုးသမီးဖွဲ့တွေပူများပါတယ်ဒီနေ့မှကျတော့ပို့ပြီးတော့ထူးခြားတာကတော့ International IDE ရာနေပြီးတော့လေဟို site event တစ်ခုလုပ်ပါတယ်အဲ့ဒါလည်းအဲ့ဒီမှာဆိုလို့ရှိရင်လေမြန်မာ Women's MP Network ကိုကူစားပြုတဲ့ဒီအမျိုးသမီး ပေါ့နော်တော်တော်ကိုယ်စားလှယ်ဖြစ်2020မှာရွေးချယ်ခံထားတဲ့အမျိုးသမီးတွေလည်းပါတော့အဲ့ကကိုစားပြုပြီးတက်လာတဲ့အဲဆီယမားတွေလှုပ်တော်ကိုယ်စားလှယ်အမျိုးသမီးတွေက WAB ကကောပါဝင်ပြီးတော့ site event တစ်ခုလည်းဆွေးနွေးခဲ့တာလည်းရှိတယ်ဆိုတော့မနစ်ကတော့ပို့ပြီးတော့ထူးခြားတယ်နောက်တစ်ခါနောက်တစ်ခုကတော့ဒီလိုပွဲတွေမှာမဟုတ်ဘဲနဲ့ကျွန်တော်တို့ပွဲပြင်ပါမှာပေါ့ဒီပွဲကိုပေါ့နော် CSWD 68ကျင်းမြောက်ပွဲကိုတက်လာတဲ့အမျိုးသမီးရေတက်ကလည်းမနစ်ကတည်းကပို့ပြီးတော့များတယ်လို့ပြောလို့ရတာပေါ့နော်
โอเคဒီနေ့ CSD ညီလာခံမှာမြမအရေးကိစ္စဆိုရင်ဘယ်လိုတောင်းဆိုချက်တွေကိုအဓိကလုပ်နိုင်ခဲ့လဲမြတ
်အဓိကလုပ်မဲ့ပွဲနှစ်ပွဲကတော့အဲဒီနေ့နဲ့မနေ့ပြန်ဖြစ်ပေမဲ့ကျမတို့ဒီမြန်မာနိုင်ငံအတွက်ကိုစားပြုပြီးတော့ oral statement ကိုတော့ကျမတို့ဒေတာညီမအဖွဲ့အစည်းဖြစ်တဲ့ Gender Equality Number က members ပဲဖြူကတော့အဲ19ရက်နေ့အဖတ်ကြားလိုက်နိုင်တယ်ပေါ့နော်3မိနစ်စာဖတ်ကြားနိုင်တယ်ဒါကပိုအရေးကြီးပါတယ်ဒီ oral statement က recorded ဖြစ်မယ်သူတို့ live လဲလွှင့်တယ်ဒါကတော့ဒါနိုင်ငံနေကိုစားပြုပြီးတော့နိုင်ငံနိုင်ရတာလည်းဟုတ်ချင်မှာဟုတ်ပါပေါ့နော်ဒါပေမဲ့ဒီနှစ်မှာတော့ကျမတို့မြန်မာနိုင်ငံကဖတ်ခွင့်ရလိုက်တယ်ဒါကတော့ကိုရီးယားဒီကခံယူချက်တောင်းဆိုမှုဒါတွေကဒီထက်မှအကုန်လုံးတော့ပါသွားတယ်လို့ပြောလို့ရပါတယ်။ဒီနှစ်သင်းကလည်းသူက poverty နဲ့ချိန်ထားပါဗောနော်။ဆင်းရဲမွေးတူမှုရှော့ချပြီးတော့တကယ်တော့အမျိုးသမီးတွေကြမ်းမတန်းသူညီများမှုအမြင်နဲ့ဒီငွေဗန္ဓာရေးဆိုင်ရာ institution တွေပြုပြင်ပြီးတော့ပေါ့ policy တွေမှာထည့်သွင်းစဉ်းစားဖို့ဆိုတာဖြစ်တဲ့အခါကျတော့တည်တဲ့အတိုင်းပဲ UN ကုလသမဂ္ဂအောက်ကလုပ်ရတဲ့အခါကျတော့ဘောင်ကတော့ကျင်းတာပေါ့နော်သူတို့တတ်မှတ်ထားတဲ့ကျမတို့ဘောင်တွင်းမှာပဲလောက်ရတယ်ဒါပေမဲ့ကျမတို့ကအဲ့ဒါကိုဟိုချဲ့ပြီးတော့ပေါ့စင်းရဲမိုးတွေမှုချော့ချဖို့နေတဲ့ကျမတို့ရဲ့နိုင်ငံအခြေအနေကဒီလိုဖြစ်နေဖြစ်နေတယ်စစ်ကောင်စီအောက်မှာစစ်အာဏာရှင်လက်အောက်မှာရောက်နေတဲ့အတွက်အခြေအနေကအရရကဆိုးဝါးနေတယ်အမျိုးသမီးတွေဘလို့ဖြစ်နေတယ်ဆိုတဲ့ဟာကိုကျမတို့ပို့ပြီးတော့ပြောတယ်နောက်တစ်ခုကတော့စင်းရဲမွေးတူမှုချော့ချဖို့ဆိုရင်ဒီတစ်ခုလည်းလုပ်လို့မရဘူးအဓိကနိုင်ငံရေးဆိုင်ရာအဓိကပြဿနာကိုဖြေရှင်းဖို့လိုတဲ့အတွက်ဒီပင်မဟိုပြဿနာကိုဖြေရှင်းဖို့အတွက်ကျမတို့တောင်းဆိုမှုတွေကတော့ထုံးစံအတိုင်းပဲပေါ့နိုင်ငံရေးတောင်းဆိုမှုတွေအဲဟိုလက်နဲ့ပိတ်ပင်မှုတွေလက်နဲ့ရောင်းချမှုပိတ်ပင်မှု jet fuel ကိစ္စသူ့ကိုဒီစစ်ကောင်စီကိုနိုင်ငံတကာမှာအတိမတ်ပြုမှုလူရသွင်းမှုမလုပ်ဖို့ကိစ္စတွေနဲ့ကျမတို့မြေပြင်မှာရှိတဲ့အမျိုးသမီးတွေကိုကူညီခြင်းနဲ့ဆိုရင်တကယ်အမျိုးသမီးခွင့်ရလှူဆောင်နေသူတွေမြေပြင်မှာအမျိုးသမီးတွေကိုဟိုကူပေးနေတဲ့သူတွေနဲ့ထက်ထဲဝင်ဝင်ပေါ့နော်ဟိုတေးသေးချာချာတိုင်ပင်ဆွေးနွေးပြီးတော့မှဒီကိစ္စတွေဆောင်ရွက်မှပိုထိရောက်မယ်ဆိုတဲ့တောင်းဆိုမှုတွေတော့ကျမတို့လုပ်ကြပါ
โอเคဒီအာ March 27 22မြမအရေးအိစာတက်တက်ပဲပြောဆိုဆွေးနွေးတဲ့အခါမှာဆိုရင်တော့ဟိုဒီဆီယမားတို့နေဘာတွေတင်ပြဖို့ရှိပါလဲမြတ
်ကျမအနေနဲ့ကတော့အဓိကကတော့ကျမကဒီကာလမှာဟိုမကြခင်မှာလည်းဖြစ်ပြက်သွားတယ်ကျမတို့ရဲ့ရဲဘော်ညီမ Nobel A မျိုးသမီးတယောက်ပေါ့နော်သူကတကယ်ဟိုသူ့ရဲ့ case ကထင်ရှားတဲ့ case ပဲဖြစ်တဲ့အခါကျတော့နာမည်ဝါစာငင်းချက်ဟိုသူ့အမေက Nobel A လုပ်ပေးခဲ့တယ်ဒီညာရေးစုရတဲ့ဟာနဲ့ပတ်သက်ပြီးပေးခဲ့တဲ့ဟာဆိုတော့ဟိုနိုဘယ်ဘယ်လိုရဲ့ဆက်ဆက်အသက်ခံရတယ်။သူကအခုမှမဟုတ်ဘူး။ကိုရှေ့မျိုးဆက်တွေကဆောင်ရွက်လာတဲ့အမျိုးသမီးတယောက်ဖြစ်တယ်။ငင်းငင်းရေးကိုလည်းမျက်နှာရတဲ့သူဖြစ်တယ်။ဒါပေမဲ့အဲ့လိုနိုဘယ်အေးပေါင်းနိုဘယ်ပေါင်းများစွာကျမတို့နိုင်ငံမှာအမျိုးသမီးတွေရှိနေတယ်။ရဲ့ဆက်ဆက်အသက်ခံရတယ်။လူမသိသူမသိအသက်ခံရတယ်။အဲ့လိုအခြေအနေမှာပဲကျမတို့ကရှေ့ဆက်ပြီးတော့ကျမတို့ဆက်ပြီးတော့တော်လှန်နေတယ်။တိုက်ပွဲဝင်နေတယ်ဆိုတဲ့ဟာအမျိုးသမီးတွေဟာပါဝင်နေတယ်ဆိုတာကိုပြောပြီးတော့ခုနကကျမပြောတဲ့အဓိကတောင်းဆိုချက်တွေပေါ့နော်။နိုင်ငံကောင်တောင်းဆိုချက်တွေအရေးယူအပြစ်ပေးမှုတွေထိတိရအောင်လုပ်ဖို့အတွက်ကိုညီပံ့ပိုးမှုလုပ်မယ်ဆိုရင်လည်းလုပ်ဖို့အတွက်နောက်အောက်ကရက်ဆက်ကြမ်းကြုတ်မှုတွေကိုကျမတို့မှတ်တမ်းတင်ဖို့ကလည်းအရေးကြီးတယ်။အဲ့ဒီကိစ္စကိုလုပ်တဲ့အခါမှာလည်းကျမတို့ကမြေပြင်မှာရှိတဲ့အဖွဲ့အစည်းတွေနဲ့ဒီနိုင်ငံငါမှာရှိတဲ့ကုလသမဂ္ဂမှာရှိတဲ့အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှရမယ်။သူတို့ကသူအပေါ်ယံလာလောက်သွားလို့တကယ်စစ်မှန်တဲ့ data တွေဟိုအချက်လက်တွေကိုမရနိုင်ဘူးဆိုတဲ့ဟာတွေကိုကျမအဓိက highlight ထားပြီးတော့ဒီနေ့မှာတော့ပြောဖို့ရှိတယ်။
โอเคဒီလိုကုလဆင်မြင့်ထက်ပေါ့နော်နိုင်ငံတကာဆင်မြင့်ထက်မှာဒီလိုမျိုးတွေဆွေးနွေးပွဲတွေဆွေးနွေးနိုင်တာတွေကဘလို့အကျိုးရှိပါလဲမြတ်ချိန်နဲ့အားရမှုရောရှိပါလားမြတ
်ပုံမှန်လင်းလင်းပြောရရင်တော့ကျမတို့ကဟိုကိုယ်နိုင်ငံရေးအတွက်ကိုဒီတိုင်းထိုင်နေရတဲ့ဆိုင်တခုခုလုပ်နေရတာအဲလုပ်နေရဖို့တော့လိုတာပေါ့နော်သူတို့စိတ်ဝင်စားအောင်ဆိုစိတ်ဝင်စားအောင်လုပ်ရမှာကျမတို့တာဝန်အားရမှုရှိလားဆိုတော့အားရမှုတော့မရှိပါဘူးအလုံးသိပါတဲ့အတိုင်းပါပဲကုလသမဂ္ဂဆိုတာပို့ဆိုးတာပေါ့နော်သူတို့မှာဗီဒီယိုအာဏာသုံးခွင့်ရှိတဲ့အဖွဲ့ဝင်နိုင်ငံတွေရှိရဲနော်သူတို့မှာအရေးကြီးအာဂျန်ဒါရှိတဲ့နိုင်ငံတွေကရှိပြီးသားကျမတို့နိုင်ငံရဲ့ဟိုအခြေအနေနဲ့ကျမတို့နိုင်ငံအတွက်ကိုဆုံးဖြတ်ချက်တရားကြတော့အများကြီးနောက်တန်းမှာပဲဖြစ်နေရတယ်တော့ရှိတယ်ဒါပေမဲ့ကျမတို့ကဒါကိုလည်းစိတ်သက်သာနေလို့မရှိရဘူးပေါ့နော်ကုလသမဂ္ဂလိုနိုင်ငံရာနဲ့ချီတဲ့နိုင်ငံမှာတော့အရင်မြမအရေးကထိတ်တန့်ဖြစ်ဖို့ကတော့တော်တော်ခက်တယ်ကျမတို့ဘလောက်ပဲတင်နေသူတို့ကဒါကိုသူတို့ဘက်ကတိတ်ရေးပါတဲ့ကိစ္စမဟုတ်ဘူးလို့တော့ဖြစ်တယ်ဒါပေမဲ့ကျမတို့ကအဲ့ဒါကိုလည်းထိုင်ကြည့်နေလို့အများကျမတို့တာဝန်ကကျမတို့ရောက်တဲ့နေရာမှာတက်နိုင်မှပြောမယ်အနည်းဆုံးတော့ကျမတို့ရဲ့ resolution တွေချတဲ့အခါမှာပဲဖြစ်ဖြစ်ကျမတို့ရဲ့မြန်မာနိုင်ငံရဲ့အခြေအနေကဆုံးဖြတ်ချက်မှာပြုပြင်ပြောင်းလဲမှုလေးနဲ့ကောင်းတယ်ပေါ့နော်ဟိုအလားအလာလေးနဲ့ပါသွားဖို့တော့ကျမတို့ကတော့ဟိုညှို့နေတာပေါ့နော်
ကိုညဉ့်ညံ့ရေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ် VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်ကျွန်တော် VOA ရဲ့ Facebook Messenger မှာလည်းလာရောက်ပြီးတော့စာရေးသားထားနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာကဒီစိတ်ဝင်စားဖွယ်သတင်းတပုတ်ကိုလည်းတင်ပြကြင်ပါတယ်စစ်ကြောက်အမောင်တုထဲမှာနေနေရတဲ့ဘဝကနေကိုပိုင်လျှက်စစ်မီးရဖို့စစ်ပေးဆောင်ပါလက်စတိုင်းစေဂျော်သက်လူငယ်တူကစ조사ဖန်တီးလိုက်တာပါဒါကြောင့်အဲ့ဒီစခန်းကလူတွေကသူ့ကိုဒီဂါဇာရဲ့နျူတန်လို့တောင်ခေါ်ကြပါတယ်ရိုက်တာသတင်းဆောင်ပါပေါ့အခြေခံပြီးတော့ဥတင်မောင်တန်းကပြောပြထားပါလေဗျာ
အတူဆဈေးကနေကောက်လာတဲ့ပန်ကဒလက်နှစ်ခုကိုဝိုင်ယာကျိုးနဲ့ဆက်လိုက်တဲ့အခါစမန်းကြီးရွယ်ဆယ်ကျော်တဲ့ဟာဆမ်အယ်အတာကသူ့မိသားစုနေနေတဲ့တဲကိုကိုပိုင်ရက်စင်ပြီးပြေးလိုက်နေပါတယ်အစ္စရေးကဂါဇာပေါ်တိုက်ခိုက်ပြီးတဲ့နောက်စစ်ပြေးရှောင်စခန်းမှာသူတို့နေထိုင်နေကြတာပါသူအတီထွင်ကောင်းတာကိုအတိမတ်ပြုပြီးစခန်းကသူ့ကိုနာမည်ပေးထားကြပါတယ်ကာဆာရဲ့နျူတန်ဖြစ်ပါတယ
်။အလ်ကဘူနီဘီနီဇာဇာ
သူကကျွန်တော်ကိုဂါဇာရဲ့နျူတန်လို့စခေါ်ကြပါတယ်။နျူတန်ကပန်းသီးပင်အောက်မှာထိုင်နေတော့သူ့ကောင်းပေါ်ပန်းသီးပြုတ်ကြရကရေဆွဲအားကိုဖော်ထုတ်တွေ့ရှိခဲ့သူပါ။ကျွန်တော်တို့ကလည်းကြေကွဲစရာအမောင်းထဲမှာနေနေကြပြီးရော့ကက်ဒုံးကြီးတွေကျလာနေတာပါ။ကျွန်တော်ကအလင်းရောင်ရဖို့စဉ်းစားဖော်ထုတ်တာတူတယ်ဆိုပြီးနျူတန်လို့ခေါ်ကြတာပါ။အ
င်္ဂလိပ်သိပ္ပံပညာရှင်အိုက်ဆက်နျူတန်ကစပွန်ရာစုနောင်ပိုင်းနဲ့ဆက်ရှိရာစုအစပိုင်းကာလယူပဗေဒသင်္ချာနဲ့နက္ခတ္တဗေဒပညာရှင်ပါအယ်အတကအခုလိုဆက်ပြောပါတယ
်ရှမလ်လာရဖာ
မြောက်ပိုင်းကနေရဖာမြို့ကိုကျွန်တော်တို့ထွက်ပြေးလာခဲ့ကြတာပါဒုက္ခနဲ့စခန်းမှာအမှောင်နဲ့ပထမရက်20နေရပါတယ်ညဆိုတအားမှောင်ပါတယ်အဖေအမေနဲ့ညီကိုမောင်နှမတွေအမှောင်နဲ့နေရတဲ့အတွက်ကျွန်တော်စိတ်မကောင်းမိပါဘူးစိတ်အတွင်းဒီဒုက္ခသက်သာစေဖို့ဒါကိုဖန်တီးဖို့ကျွန်တော်စဉ်းစားခဲ့တာပ
ါဂါဇာလူဦးရေ 1.3% ရဲ့တဝက်ကျော်ကခုခါတောင်ပိုင်းကအီဂျစ်နယ်စပ်မြို့ရဖာမှာပြုတ်သိမ်းရောက်ရှိနေကြပါတယ်အယ်အဒါတို့မိသားစုဟာတထအိမ်ဘေးကပ်ပြီးတဲထိုးနေကြရတာပါဒါကြောင့်သူကအိမ်မူဘော်တက်ဘက်ထရီကိုရက်စစ်ပေးနိုင်တဲ့လေယာဟတ်တာပိုင်ငယ်လေးနှစ်ခုကိုတက်စင်ပါတယ်တတိယအကြိမ်ကြမှာသူအောင်မြင်တာကိုအခုလိုပြောပြပါတယ
်بعدين جبت بطاريات صغار بعدين جبت مفاتيح
ဘက်ထရီအသေးလေးတွေကိုယူလာပါတယ်ပြီးတော့ခလုတ်ပြီးတော့မီးစီးဒီလိုနဲ့ကျွန်တော်စားလုပ်ကြည့်ပါတယ်နေနေချင်းစီပေါ့ဗျာနောက်ဆုံးအခန်းကိုဖြတ်ပြီးကျွန်တော်တို့နေနေတဲ့တဲအထိဓာတ်ကြိုးတွေဆက်နိုင်ပါတယ်ကျွန်တော်တို့တဲလဲမီးရရှိလာပါတယ
်အောက်တိုဘာလ9ရက်မှာဟာမတ်ကအစ္စရေးကိုစတင်တိုက်ခိုက်တာကြောင့်အစ္စရေးထောက်နေရာကျော်သေဆုံးခဲ့ပြီးတစားကန်253ယောက်ကိုဖမ်းဆီးသွားခဲ့ရာကဂါဇာစစ်ပွဲဖြစ်လာခဲ့တာပါစစ်ကြောင့်သေဆုံးသူပါလက်စတိုင်း3000ကျော်သွားပြီလို့ဟာမတ်ရဲ့ကျန်းမာရေးဌာနကပြောပါတယ်အလာတမီတောင်းစုအပါအဝင်လူပေါင်းတန်းချီစစ်ရှောင်ထွက်ပြေးကြတာပါမိအလေးရောင်ကအရေးကြီးပုံကိုအလာတကအခုလိုပြောပါတယ
်ရှဟူရီယန်အင်းနောနာလမန်ကစက်ဖ်တ်နူဟာဒယ်ဖီကရာလနာအမလ်တာဇဗ်တ
ာတာလုံးနိုင်လို့ကျွန်တော်အတော်ပျော်မိပါတယ်ကျွန်တော်မိသားစုအမေနဲ့နေမကောင်းဖြစ်နေတဲ့အဖေရဲ့ကျွန်တော်ရဲ့အကူရဲ့ကလေးတွေရဲ့အခုလိုစစ်အတွင်းအခြေအနေတဲ့ဒီမှာနေနေရတဲ့လူအားလုံးအတွက်ပါ
ပန်ဒီလူငယ်တယောက်ရဲ့အလင်းတန်းကိုနေရကာလကန့်တက်လို့မရနိုင်တာကိုလည်းအခုလိုသူကပြောပါတယ
်အလုံးစုတကြီးရနေတော့အဟလ်မခယမ
်ကာဇာယန်နျူတန်လို့ဒီစခန်းကလူတွေကျွန်တော်ကိုခေါ်တာကိုသဘောကျပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်အိမ်မက်ကိုကျွန်တော်အကောင့်ထဲပေါ်ခြင်းလို့ပါနျူတန်လို့သိပ္ပံပညာရှင်တယောက်ဖြစ်ခြင်းလို့ပါကာဇာအတွက်သာမကတကဘာလုံးအကျိုးရှိစေမဲ့တီထွင်ဖန်တီးမှုတစ်ခုခုကျွန်တော်လုပ်ခြင်းလို့ပါ
ကာဇာမာမောင်တုကကြီးစိုးနေပေမဲ့သူ့အနာဂတ်ကိုတော့အယ်အတာကရှင်းရှင်းလင်းလင်းမြင်နေရပါတယ်ကျွန်တော်တမောင်သားမှာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ် အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA America အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249 VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်။နေမြေအုပ်ချုပ်ရေးနဲ့နိုင်ငံထူထောင်ရေးအကြောင်းကိုပြောထားပါတယ်။တိုင်းသားလည်းနဲ့ကင်တပ်တွေနဲ့ PDF တပ်ဖွဲ့တွေဟာသူတို့စိုးမိုးထားတဲ့နေမြေတွေမှာအုပ်ချုပ်ရေးစနစ်တွေကိုထူထောင်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအမျိုးမျိုးအဖုံဖုံထွက်ပေါ်လာတဲ့ဒေတန္တရအုတ်ချုပ်ရေးကနေနိုင်ငံအစ်ပေါ်ပေါက်လာနိုင်ကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ဗျာ
မြန်မာပြည်ရဲ့80ရာခိုင်နှုန်းကိုတိုင်းရင်းသားနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းပိုက်ထားပြီးအုတ်ချုပ်ရေးနဲ့ပြည်သူ့ဝန်ဆောင်လုပ်ငန်းတွေအကောင့်တွေပေါ်ဖို့ကြိုးပမ်းနေပါတယ်ဒီနေ့ဆိုရင်တော့ဒေတာဆိုင်ရာအစိုးရတွေကိုတိဆောက်ဖို့ကြိုးစားနေကြတာပါပဲ။နေမြေစွန့်လွတ်လိုက်ရတဲ့စစ်ကောင်စီကတော့တော်လှန်ရေးအင်အားစုတွေလက်ထက်ကျရောက်နေတဲ့နေမြေတွေကိုဒေချောင်းကနေဘုံကျဲပြီးလက်နက်ကြီးနဲ့အဝေးကပြစ်ကတ်ပါတယ်။လွန်ခဲ့တဲ့နှစ်ဇန်နဝါရီလကစက်တင်ဘာလအထိ6လအတွင်း KNU အုပ်ချုပ်တဲ့နေဟာ365ချိန်ဘုံကျဲတိုက်ခိုက်ခံရပါတယ်။စက္ကစတက်ကလက်နက်ကြီးနဲ့ရန်တမ်းပြစ်ခတ်တဲ့အချိန်ပေါင်း1200ကျော်ရှိပါတယ်။လေချောင်းကဘုံကျဲတိုက်ခိုက်လို့အိုးရင်အဆောက်အဦ960ကျော်ဆေးရုံဆေးကန်း4ခုစားတင်ချောင်း14ခုပျက်စီးသွားပါတယ်။နင်းနယ်ကြီးချောင်းအိုးရင်950ဆေးရုံ2ရုံနဲ့ကျောင်း15ချောင်းပျက်စီးသွားပါတယ်။ KNU ကနယ်မြေအုပ်ချုပ်ရေးတည်ထောင်တာကိုပျက်စီးဖို့စက္ကစကဘုံကျဲပြီးပြစ်ခတ်နေတာဖြစ်ပါတယ်။စက္ကစတဟာသူတို့ဆက်ခွာတဲ့နေရာတိုင်းမှာမြေမြုပ်မိုင်းတွေချတာပါတယ
်။စကားစတက်တီချုပ်ကန်တဲ့နယ်မြေရောကျသွားတဲ့နေရာတိုင်းမှာတိုင်းသားနဲ့နယ်ကန်တွေရဲ့အုပ်ချုပ်ရေးစနစ်ကိုတည်ထောင်နိုင်တာတွေ့ရပါတယ်။အညာဒေသမှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်။စစ်တပ်ကအခြေမချနိုင်လို့ဆုတ်ခွာသွားတဲ့နေရာတွေမှာအုပ်ချုပ်ရေးထူထောင်တာဖြစ်ပါတယ်။ဥပမာညောင်လင်းပင်ခရင်ကကြောက်ကြီးနဲ့မုံမြို့ဒေသတွေဟာ KNU တပ်မဟာသုံးနယ်မြေဖြစ်ပေမဲ့အာနာမသိငင်ကတော့စစ်တပ်နဲ့ KNU ရောထွေးပြီးအုပ်ချုပ်တဲ့နေရာဖြစ်ပါတယ်။အခုတော့စစ်တပ်ကဆုတ်ခွာသွားတဲ့အတွက် KNU အုပ်ချုပ်ရေးတည်ထောင်နိုင်တာဖြစ်ပါတယ်။ NUG အစိုးရမှလည်းဂျာကာလာဒေတန္တရပြည်သူအုပ်ချုပ်ဖော်ဆောင်မှုကော်မတီဆိုတာရှိပါတယ်။ပြည်သူလူထုအများစုကရေယုံကြီးကြီးလက်ခံနိုင်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒီနေရာမှာရှိပီးသားအယက်သားအသင်းဖွဲ့တွေရဲ့အကူအညီကိုလိုအပ်ပါတယ်။
စေရပြုံးနေတဲ့စစ်ကောင်စီဟာနေပြည်တော်နေမင်းနဲ့ဆက်ဆံနေတဲ့မြို့နယ်တွေမှာပြည်သူစစ်ခေါ်ပြူစောထီးတွေကိုလက်နဲ့တပ်ဆင်နေပါတယ်။တကောရှေ့ချမ်းပြည်သူစစ်ခေါ်လက်နဲ့တပ်ဆင်တယ်လို့တော့စစ်ကောင်စီကဖော်ပြပြီးဘယ်မြို့နယ်ဖြစ်တယ်ဆိုတာကိုတော့မဖော်ပြပါဘူး။ဒါပေမဲ့ရေရာရှည်မြို့နယ်ဟာလယ်ဝေးပြည်မနာစတဲ့နေပြည်တော်မြို့နယ်တွေနဲ့ဆက်ဆံနေပြီးတော်လှန်ရေးအဖွဲ့တွေလှုပ်ရှားတဲ့ဒေသဖြစ်ပါတယ်။ဒါကြောင့်ရေသာရှိတောင်နဲ့အုတ်တွင်းကပြူစောထီးတွေကိုလက်နဲ့တက်ဆင်တာဖြစ်နိုင်တယ်လို့ဖေဗရူလာ9ရက်နေ့ထုတ်မြေလအတံမှာဖော်ပြထားပါတယ်။နေပြည်တော်အနီးတစ်ဝိုက်ဆင်းရဲအားတွင်းမြေယာမှာပြူစောထီးကိုအားကိုးနေပုံရပါတယ်
။တောင်ကူခရိုင်မှာ NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဌာနရဲ့တပ်ရင်း3931ကအုပ်ချုပ်နေတဲ့ရွာပေါင်း26ရွာရှိတယ်လို့ဇန်နဝါရီ21ရက်ထုတ်မြစ်စိမသတင်းမှာဖော်ပြပါရယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ယူမတိုက်နယ်လို့ယာယီသတ်မှတ်ထားပါရယ်ဒါပေမဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကြောင့်ကြေးရွာအမည်ကိုတော့မဖော်ပြပါဘူးအုပ်ချုပ်ရေးမှာပါဝင်သူတွေဟာရဲရွာဓလေ့ထုံးစံတဲ့အညီပြဿနာဖြေရှင်းတဲ့အတွက်စိုးမိုးတဲ့နေမြေကျေပြန့်လာပုံရပါတယ် ရဲရွာဝန်ဆောင်လုပ်ငန်းလုပ်ကိုင်တဲ့ PDF တပ်ဖွဲ့တွေဟာစစ်ဆောင်တွေအတွက်ပါလုပ်ကိုင်နေရတဲ့အတွက်ရုန်းကန်လှုပ်ရှားနေရတယ်လို့ဆိုပါတယ် NUG အစိုးရကထောက်ပံ့ပေမဲ့နေမြေကျေပြန့်လာတာကြောင့်ပြင်ပအကူအညီလိုအပ်နေတယ်လို့လည်းဆိုပါတယ်တွန်လိုင်းအင်အားစုတွေဟာစစ်ရေးအုပ်ချုပ်ရေးနဲ့ကယ်ဆယ်ရေးကိုတပြိုင်တည်းထဲမှာလှုပ်ဆောင်နေရပါတယ်
တင်းပြင်းနေမှာတော့ဂျက်ကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းပြီးလုံခြုံရေးအကောင့်ထည့်ဖို့နေပါပြီအခြားပြည်နယ်နဲ့တိုင်းတွေမှာလည်းအလားတူအုပ်ချုပ်ရေးလုပ်ငန်းတွေလုပ်ကိုင်နေပါတယ်စစ်ကောင်စီဂျက်ကလေးရင်နဲ့ဘုံကျဲပြီးလင်းနဲ့ကြီးနဲ့ပြစ်ခတ်နေတဲ့ဂျာကတိုင်းရင်းသားလက်နက်ကိုင်နဲ့ PDF တပ်ဖွဲ့တွေဟာနေမြေတီဆောက်နေကြတာပါဒါကြောင့်မို့မြန်မာပြည်ဟာဆုံးရှုံးပျက်စီးတဲ့ First State မဟုတ်ဘူးလို့ချူရလန်ကောင်တက်ကတူပမောက်ကစီစီနန်ဘူစီဒရိုက်ကမလာတရနေဆုံးဘန်ကောက်ပို့စ်မှာတုံ့တက်ထားပါလေအာဆီယံအသင်းဟာအစိုးရအချင်းချင်းဆက်ဆံတဲ့အသင်းဖြစ်တဲ့အတွက်စစ်ကောင်စီဆိုတဲ့ချွတ်ချုံကြအစိုးရနဲ့ဆက်ဆံတဲ့အစီအလာကိုမကျော်လွှားနိုင်ပဲဖြစ်နေပါတယ်စစ်ကောင်စီဟာအင်အားကုန်ခန်းတဲ့လူမာကြီးဘဝကိုရောက်နေလို့တော်လိုင်းရဲ့အင်အားစုနဲ့သာဆက်ဆံရပါလိမ့်မယ်ဒါကြောင့်အမျိုးမျိုးပုံပုံဖြစ်နေတဲ့လက်နက်ကင်တွေကိုကိုယ်စားပြုမဲ့အဖွဲ့လိုအပ်နေပါတယ်နိုင်ငံတကာနဲ့ဆက်ဆံရမှာလိုအပ်တဲ့တခုသီးသောအာဏာပိုင်အဖွဲ့ကိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့ NUG အမျိုးသားညွန်ပေါင်းအစိုးရကဖွဲ့စည်းရပါလိမ့်မယ်ဒီအဖွဲ့တွေကနိုင်ငံတစ်ခုတည်ဆောက်ရေးကိုဆွေးနွေးရမယ်လို့တီတီနန်ပေါ်စုဒရိုက်ကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့နွေရာသီပူပြင်းလာချိန်ကျန်းမာရေးစောင့်ရှောက်မှုလိုအပ်တာကိုပြောပြထားပါတယ်ဒီနှစ်နွေရာသီကမြန်မာနိုင်ငံမှာပါပို့ပြီးတော့ပူလာနိုင်ပြီးတော့အပူဒဏ်ကြောင့်ရလာနိုင်တဲ့ကျန်းမာရေးပြဿနာတွေကိုကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်အပူရှက်တာကိုဘယ်လိုသိရှိကာကွယ်နိုင်ပါသလဲမြန်မာနိုင်ငံထဲမှာပြောဒီနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေလုပ်ကံခဲ့တဲ့အထွေထွေယောဂါကုဆရာဝန်ဒေါက်တာအီကလီယာမိုးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာအီကလီယာမိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီစဝင်လာတော့ရာသီဥတုကလည်းပိုကူလာမှာမို့အဓိကဒီနှစ်မှာပေါ့ဆရာမရေကိုသတိပြုသင့်တဲ့အနေအထားနဲ့ဒီကျမကြီးအတွက်လည်းကိုသတိထားသင့်တဲ့အနေအထားတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေ
ဟုတ်ကဲ့အခုကတော့ကမ္ဘာကြီးကလည်း global warming ရဲ့ effect ကြောင့်မလို့လीကမ္ဘာကြီးပူနွေးလာနေတဲ့အကျိုးဆက်တွေကြောင့်မလို့တနည်းတနည်းကလည်းပိုပူလာတယ်နောက်တစ်ခါဒီအခု2024ခုနှစ်မှာဆိုလို့ရှိရင်လည်းဒီမေဂျုံလောက်အထိက El Nino ရာသီဖြစ်နေသေးတယ်ပေါ့နော်ဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်တနည်းတနည်းကနွေရာသီမှာအခုချိန်ကပိုပိုပြီးတော့မှမြင့်မားလာတယ်လို့ဒီမြန်မာလည်းပုံမြင့်မားလာမယ်ပိုပူလာမယ်လို့ပညာရှင်တွေမိုးလေဝသပညာရှင်တွေကလည်းခန့်မှန်းထားတာရှိပါတယ်။ဒါအပြင်ကျမတို့မြန်မာနိုင်ငံမှာဆိုလဲသဘာဝပတ်ဝန်းကျင်ပြုံးတိမှုတစ်ပင်တောတောင်တွေပြုံးတိတဲ့အတွက်ကြောင့်လည်းရာသီဥတုကခါတိုင်းချက်ကိုပို့ပြီးတော့မှပူပြင်းလာတာဒီဟာစနစ်တွေပျက်စီးတာတွေရှိရတဲ့အတွက်ကြောင့်ပို့ပြီးတော့လည်းပူပြင်းလာနေတယ်တွေ့ရပါတယ်။အဲ့ဒါကြောင့်မလို့လဲဒီအခုဖြစ်နိုင်တဲ့ကျမကြီးပြဿနာတွေကတော့အပူချိန်မြင့်မားမှုကြောင့်မလို့တိုက်ရိုက်ဖြစ်တဲ့ကျမကြီးပြဿနာတွေနဲ့ဒီပူပြင်းတဲ့နေရာဒီမှာရေရှားပါမှုရေမရလို့ကြောင့်မလို့ဖြစ်တဲ့ဒီနောက်ဆက်တွဲအကျိုးဆက်တွေအရေပြာယောဂါလိုမျိုးဝင်းရှုံးဝင်းပြက်ယောဂါလိုမျိုးပူရောင်ငန်းပြက်ယောဂါလိုမျိုးဖြစ်တဲ့ယောဂါတွေနဲ့ဆိုပြီးတော့မှရေပွင့်အောင်အဖြစ်တော့ဒီကျမကြီးပြဿနာတွေကိုနှစ်ပိုင်းကျမခွဲပြီးတော့မှပြောချင်ပါတယ်
ဟုတ်ကဲ့ဆရာမဒီကတော့တိုက်ရိုက်ပူလို့ဖြစ်တာနဲ့သွဲဝိုက်ပူပြီးတော့ဟိုရေရှားပြီးတော့တစ်ဆင့်ဖြစ်တာမျိုးပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့တော့ဆက်ပြောပါဆရာမ
အဲ့တော့ပထမဆုံးတော့ဒီတိုက်ရိုက်ပေါ့နော်အခုချိန်မြန်မာမှုကြောင့်တိုက်ရိုက်ဖြစ်တဲ့ပြဿနာမှာဆိုလို့ရှိရင်အပြင်ပအပူချိန်ကတက်လာတာနဲ့အများအပြင်ပအပူချိန်မြင့်မားမယ်မြင့်မားတဲ့အခါမှာခန္ဓာကိုယ်ရင်းရဲ့ body temperature လည်းပဲလိုက်ပြီးတော့မှတက်ပါမယ်ချွေးထွက်မယ်ပူတဲ့အတွက်ကြောင့်မလို့အဲ့တော့ချွေးထွက်များတော့ရေတပ်ဆုံးရှုံးမှုတွေများမယ်ဒီရေတပ်ဆုံးရှုံးမှုများတဲ့အခါမှာသွေးပေါင်ချိန်ပေါ့နော်သွေးထဲမှာရှိတဲ့ volume ပမာဏကျလို့သွေးပေါင်ချိန်လည်းလိုက်ကျနိုင်ပါတယ်ဒီတဲ့အတွက်ကြောင့်မလို့ဒီအာရုံကုန်ခန်းတာတွေမူးမော်တာတွေခေါင်းကိတ်တာတွေဖြစ်တတ်ပါတယ်ဒီတော့ရေတပ်ဆုံးရှုံးမှုများချွေးထွက်များတဲ့အတွက်ကြောင့်ပထမဆုံးအနေနဲ့တော့ဒီရေငတ်လာမယ်ပေါ့နော် ဆိုတော့ဒီလိုမျိုးပုံမှန်အပူချိန်မြင်မှလို့ကြောင်းမလို့ဖြစ်တဲ့လက္ခဏာတွေအပြင်အဲသူတက်ပို့ပြီးတော့မှအာဒီဟာကိုအချိန်မီပေါ့နော်ဒီရေတက်ပြန်ဖြည့်တဲ့ရေမများတောက်တာလိုမျိုးတို့ဒီအရေးအောက်ထဲမှာနေတာမျိုးတို့ ਨੇ မလုပ်ဘူးဆိုလို့ရှိရင်ဒါတက်ပို့ပြီးကြီးတဲ့ NDA ရှိတဲ့ပြဿနာမျိုး heat stroke လို့ခေါ်တဲ့အပူချက်ဖြားနာတဲ့အထိဖြစ်သွားနိုင်ပါတယ်အခုဆိုလို့ရှိရင်လည်းကျမတို့နိုင်ငံမှာဒီကရင်ပြည်ပြည်နယ်ဘက်မှာတို့ပေါ့နော်ဒီ၆တွေ့ရဲ့ဒေသတွေအပူကိုင်းအညာဒေသတွေဘက်မှာလို့လည်းအပူဆက်တဲ့ပြဿနာတွေဖြစ်နေတယ်လို့ကြားသိရပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီညမှာဆရာမရေခုနဆရာမပြောတဲ့ဒီအပူဆက်တာနော်အဆင်ကိုမရအောင်အဓိကတော့ရှင်နနာသောက်ဖို့နဲ့အရှိကောင်းကောင်းထဲမှာနေဖို့လိုတာပေါ့နော
်ဟုတ်ကဲ့
အဲ့ဒါအပြင်ဆရာမရေကာကွယ်နေတဲ့တခြားနေရာရှိသေးလား
ရှိပါတယ်အရင်ဆုံးကတော့အပူချိန်မြင်မာတဲ့နေရာဒီလိုမျိုးမှာမလို့အဖဲနဲ့အပြင်ကိုမထွက်ဖဲနဲ့အပြင်ထွက်တာမျိုးရှောင်ရှားနေပါတယ်ဥပမာဆိုလို့ရှိရင်ဒီအပူချိန်မြင်မာတဲ့နေလေလိုအချိန်မျိုးပေါ့နော်အာနေပူတက်လာတဲ့အချိန်မျိုးဥပမာမနက်စနေနေ့ညနေ၄နာရီလိုအချိန်မျိုးသုံးမဟုတ်လဲမွန်းတဲ့အချိန်လိုမွန်းလွဲအချိန်လိုဒီကိုအပြင်ထွက်တာတွေကိုရှောင်ရှားတဲ့နဲ့အေးတဲ့နေရာမှာနေတဲ့နဲ့တက်နိုင်လို့ရှိရင်အမိုးကအောက်အိမ်ထဲမှာပဲနေတဲ့နဲ့ဒါမှမဟုတ်လဲတောတောင်ထဲမှာရှိနေတဲ့ဆစ်ဆောင်ပြည်သူတွေဆိုလို့ရှိရင်လည်းအရေးအောက်ထဲမှာနေတဲ့နဲ့လေဝင်လေထွက်ကောင်းအောင်လဲပဲအိမ်မှာပတင်းပေါက်တွေတို့တကားတွေကိုဖွင့်ထားတဲ့နဲ့ဒီအိမ်ထဲမှာရှိတဲ့အပူချိန်လေးပဲကျဆင်းသွားအောင်ပတ်ဝန်းကျင်အပူချိန်လည်းကျဆင်းသွားဖို့အတွက်ကိုလေဝင်လေးတွေကောင်းတဲ့နေရာတွေမှာလည်းနေတဲ့လိုလေဝင်လေးတွေကောင်းအောင်လည်းအိမ်မှာရှိတဲ့ဒီလိုပတင်းပေါက်တွေတကားတွေဖွင့်ထားတဲ့နဲ့အဲနောက်တစ်ခုကတော့ဒီရေဓာတ်ဆုံးရှုံးမယ်ချွေးထွက်များမယ်အတွက်ကြောင့်ရေပြန်ပြီးတော့ဖြည့်တင်ဖို့လိုတယ်ရေဓာတ်ဖြည့်တင်ဖို့ကိုရေများတောက်ရမယ
်ဟုတ်ကဲ့ဆင်မနောက်ထပ်ရောရှောက်ရင်ဆောက်ရင်စီအောင်လားဆင်မ
အဓိကကတော့ပေါ့နော်ဖြည့်ဆွပြီးမှာကျင်တာတော့အရင်မတောက်တင်ဘူးနောက်တစ်ခါကဒီနေပူတွေကနေပြန်လာလာခြင်းမှာလည်းပဲချက်ချင်းရေမချိုးချတဲ့မအောင်အဲနောက်တစ်ခါအဝတ်အစားအနေနဲ့ဆိုလို့ရှိရင်အေးမဲ့ဘောဘဘာနဲ့ခပွားပွားချောင်ချောင်ချီချီအဝတ်အစားမျိုးတွေနောက်တစ်ခါဒီခွေးအဲလေဝင်လေးလောက်ကောင်းတဲ့ချီတဲ့အဝတ်အစားမျိုးတွေဝတ်တဲ့နဲ့အယောင်ဖြော့တဲ့အဝတ်အစားမျိုးလေးတွေဝတ်တဲ့နဲ့ဆောဆောအလိုမျိုးပေါ့နော်အဲနေ့လေအပူတင်းချိန်နေပူတဲ့ထွက်တာကိုရှောင်တဲ့အပြင်အပူထံကိုခန္ဓာရည်ပုံနေပါတဲ့ဒီတက်ကြီးရွယ်ဝတွေနဲ့ကလေးသူငယ်လေးတွေကိုဆောင်လျှောက်ပေးတာပို့ပြီးတော့မှဂရုစိုက်ပေးတဲ့နဲ့
ဟုတ်ကဲ့ဆရာမဒီနေရာမှာဒေသလိုက်ထူကြမှုအတွက်ရော
တော်တဲ့တောင်ထဲမှာဆစ်ဆောင်နေတဲ့ပြည်သူတွေဆိုလို့ရှိရင်လေဒီတဘာဝပတ်ဝန်းကျင်မှာပိုပူပြင်းလာလို့ဖြစ်တတ်တဲ့တဘာဝအတိုင်းဖြစ်တတ်တဲ့တော်မီလောင်တာမျိုးတွေကိုလည်းပဲသတိရှိတဲ့နေပေါ့နော်ဒီအထူးသဖြင့်တော့ကျမတို့အညာဒေသအထက်အညာဒေသစကိုင်းတိုင်းမကွေးတိုင်းဆိုတဲ့၆တွေ့ဒေသတွေဘက်မှာနောက်တစ်ခါကျတော့ဒီအခုဆိုနောက်ပိုင်းမှာဆိုဆောကပြောတဲ့တဘာဝပတ်ဝန်းကျင်တတော်တပင်ပြုံးတိမှုကြောင့်ပိုပြီးတော့မှဟိုရခိုင်တော့တောတောင်နဲ့အေးမြနေတဲ့ဒေသတွေပြည်နယ်တွေပေါ့နော်ကချင်တို့ချင်းတို့ကရင်ပြည်ကရင်ပြည်နယ်တွေမှာတောင်မှအခုဆိုတောတောင်ပြုံးတိမှုကြောင့်ပူပြင်းလာတဲ့အတွက်ကြောင့်သူတို့လက်ထာတွေကိုသတိထားတင်ပါတယ်ဆိုတော့ဒါတွေနဲ့ကိုဒီနီးလန်းနေတဲ့ကာကွယ်တင်နေပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာခုနကပြောတဲ့ဒီအပူရှက်တဲ့အဆင့်မရောက်ခင်နှုံးလာတဲ့အဆင့်ပါပေါ့နော်မူလာတဲ့အဆင့်အဲ့ဒီဆင့်ကနေခုနကအပူရှက်တဲ့အဆင့်ကိုဟိုမရောက်ခင်မှာဒီတိနံတဲ့နောက်ထပ်လက္ခဏာတွေရောရှိသေးလားဆရာမဟု
တ်ကဲ့ရှိပါတယ်ဒီအပူရှက်တဲ့အဆင့်ကိုမရောက်ခင်မှာပထမဆုံးတော့ဒီပြင်ပအပူချိန်မြင့်မားတဲ့အတွက်ကြောင့်မလို့ရေတက်ဆုံးရှုံးတဲ့အခါမှာခန္ဓာကိုယ်သဘောအတုံပြောင်းမှုဖြစ်တဲ့ရေငတ်လာမယ်။တခါရေရဆုံးချုပ်မှုများတဲ့အကြောင်းမလို့ရေပြန်ပြီးများများမဖြည့်တင်ဘူး။ရေမြများပြန်တောက်ခြင်းအဖြစ်ရေဓာတ်ကိုပြန်ပြန်ပြန်ပြီးမဖြည့်တင်ဘူးဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ပမာဏကလည်းပဲကျနိုင်တယ်။blood volume ကျမယ်။အဲ့ခါကျ blood pressure သွေးပေါင်ချိန်တွေလည်းကျတတ်တယ်ပေါ့နော်။အဲဆိုအဲ့ခါကျလို့ရှိရင်ဒီအာရုံကုန်ခန်းနာမျိုးတွေမူးမော်တာတွေခေါင်းကိုက်တာတွေကိုယ်ပူချိန်နဲ့လိုက်ပြီးတက်လာတာမျိုးတွေဖြစ်တယ်။အဲ့တော့ပထမဆုံးအဆင့်မှာတော့ဒီလိုမျိုးဖြစ်ပြီးလို့ရှိရင်ဓာတ်ပုံများလာလို့ရှိရင်တော့ကျွတ်တက်တာမျိုးတွေပေါ့နော်ကျွတ်သားတွေနာကျင်တာမျိုးတွေအထိပရက်ရှာပိုကျလာတာမျိုးတွေနောက်တစ်ခါသွေးခုန်နှုန်းကနှလုံးခုန်နှုန်းမြန်လာမယ်သွေးခုန်နှုန်းတွေမြန်လာမယ်ပေါ့နော်ဒီလိုမျိုးတွေရှိမယ်ဒါတက်ပို့ပြီးတော့မှဆိုးရွားလာမယ်ဆိုလို့ရှိရင်တော့အပူတွေရမ်းကြီးမယ်အပူကြီးတဲ့အခါမှာကျမတို့ပြည်သူတွေနေနေရတော့ဒါပုံမှန်ဖြားတယ်လို့ပဲထင်ကြတယ်တကယ်တော့ဖြားနာတာမဟုတ်ဘဲနဲ့ကျင်ပပေါ့နော်အပူချိန်မြင့်မားပြီးတော့မှကိုခဏအနေမှာကိုရင်းအပူချိန်ကလည်းလိုက်တက်လာတဲ့ဥစ္စာကြောင့်မလို့အပူကြီးတာဖြစ်တယ်တော့ဒီတော့ဒီအခါမှာခန္ဓာကိုယ်ပူချိန်က103ဒီဂရီထက်ပေါ့နော်ပို့ပြီးတော့မှအထက်မှာပူကြီးနေပြီဆိုတော့သတိထားတဲ့နဲ
့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိတဲ့နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက မျိုးရည်ပန်မီဆိုတဲ့နာမည်နဲ့ဘလို့မှအပြာရောင်အမှတ်လေးပါတာဖြည့်ပြည့်စီချင်ပါတယ်ရှင်။မျိုးရည်တဲ့င်းနဲ့ပြည်သက်တွေစီအမြဲဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VO ရဲ့အစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတော့တင်ဆက်နေတာပါခင်ဗျာ။ VO ရဲ့ထုတ်လွှင့်မိသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေဗီဒီယိုသတင်းတွေကို VO ရဲ့ website စာမျက်နှာနဲ့ VO ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံနားဆင်နိုင်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်လာပါပြီ။ထိုင်းခြေဆိုင် Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ
်။စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နားမှာကျန်းနေသေးတဲ့စစ်ကောင်စီရဲ့နောက်ပေါ်စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။တဝဲအကျဉ်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားအယောက်20ကျော်ကိုထောက်အာဏာပိုင်တွေကရိုက်နှက်စစ်ဆီးခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီရင်သွင်းဖို့ဆင့်ခေါ်မှုတွေနဲ့ပတ်သက်ပြီးမူပြည်နယ်နဲ့ချင်းပြည်နယ်ဘက်ကအချင်းချင်းကိုနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်ပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နမှာကျနေသေးတဲ့စစ်ကောင်စီရဲ့စကန်နေထဲကနာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်နာဖော့စခန်းကို KIA နဲ့ပူးပေါင်းအဖွဲ့တွေကမတ်လ18ရက်နေ့ကစပြီးဒီနေ့ဒီချိန်ထိတိုက်ခိုက်နေတယ်လို့လေကြောင်းငှက်တွေလည်းပြင်းပြင်းထန်ထန်ပစ်ကူနေပါတယ်နာဖော့စခန်းနားမှာရှိတဲ့666ကွန်တပ်စခန်းနဲ့ရင်ဆိုင်ကုန်းတို့ကိုလည်းမတ်လ19ရက်နေ့ကတင်ပိုက်နိုင်ခဲ့ပါတယ်။ဒါအပြင်တော့ဖုံးရံမျိုးအလပ်ပေါ်နာကခမရ438အခြေချတပ်ဆွဲထားတဲ့ရှန်တုံဘုံတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကမတ်လ20ရက်နေ့မနက်မှာတိုက်ခိုက်တင်ပိုက်လိုက်ပါတယ်
။ထိုဝဲအချင်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားစုစုပေါင်း20ကျော်ကိုထောင်အနာပိုင်တွေကရိုက်နှက်စစ်ဆီးခဲ့ပါတယ်။အကျဉ်းသားတွေတန်းရပြင်းထန်ရကုန်တဲ့အပြင်သူတို့အားလုံးကိုတိုက်ပိတ်ထားတယ်လို့အကျဉ်းထောင်ရဲ့နေဆက်သူတွေကပြောပါတယ်။မလ13ရက်နေ့နဲ့15ရက်နေ့ကထောင်ထဲမှာအထူးစစ်ဆီးရေးဝင်တဲ့အခါလက်ကင်ဖုန်းတွေ့လို့ဆိုပြီးရိုက်နှက်စစ်ဆီးတာဖြစ်ပါတယ်။အရိုက်ခံရတဲ့အကျဉ်းသား20ကျော်မှာနိုင်ငံရေးအကျဉ်းသား10ယောက်လောက်ပါတယ်လို့တဝဲနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောပါတယ်။
စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်တပတ်အတွင်းအယက်သားပီတူ၈ယောက်သေဆုံးခဲ့ပါတယ်။ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားစစ်ရေးအရှိန်ပြင်းထန်နေတဲ့ကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ကနေ့တိုင်းလိုလိုလက်နက်ကြီးနဲ့ပစ်ခတ်နေပြီးမတ်လ14ရက်နေ့ကနေမတ်လ20ရက်နေ့အထိတပတ်အတွင်းမှာကလေးအပါအဝင်အယက်သား၈ယောက်သေဆုံးခဲ့ပါတယ်။မတ်လ14ရက်နေ့မှာကလေးမြို့မြောက်ပိုင်းဒေသလက်ပံချောင်းရွာကအယက်သား၂ယောက်မတ်လ16ရက်နေ့မှာပြင်းခုံလေးရွာကအယက်သား3ယောက်နဲ့မတ်လ20ရက်နေ့မှာပြင်းခုံကြီးရွာကအယက်သား3ယောက်တေဆုံးခဲ့ပြီး10ယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြင်းခုံလေးရွာကိုမတ်လ19ရက်နေ့ညနေပိုင်းကစလို့စစ်တပ်ကမီးတင်ရှို့ခဲ့လို့လူနေအိမ်တွေပျက်စီးကုန်တယ်လို့ဒေသခံတွေလည်းစစ်ပီးတင်းရှောင်နေကြရပါတယ်။
ထိုင်းနယ်ဆက်အနီးမှာရှိတဲ့ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ပိုင်ခလိုင်ရွာဟောင်းမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဖူးပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ခဲ့လို့စစ်တပ်ဘက်ကအယောက်50နီးပါးထိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးကုန်ပါတယ်။မလ19ရက်နေ့လယ်ပိုင်းကဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွေစစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလောက်ဟာလက်နက်ခဲယမ်းတွေနဲ့အတူထိုင်းနိုင်ငံအုံဖန်မြို့နယ်ပိုင်ခလိုင်ရွာတွေကိုထွက်ပြေးရောက်ရှိသွားတယ်လို့မြေပြင်သတင်းအရင်းမြစ်တွေကပြောပါတယ်။စစ်သားတွေနဲ့အတူပါလာတဲ့ကေယံအသုံးဆောင်ပစ္စည်းတွေကိုဥယျာဉ်ခြံတခြံထဲမှာထိုင်းစစ်သားတွေကထိမ့်သိမ်းထားတယ်လို့ဆိုပါတယ်
စစ်ကောင်စီကအတည်ပြုထားတဲ့စစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ဆင့်ခေါ်ခံရတဲ့အတွက်ရခိုင်ပြည်ရဲ့မြို့နယ်တချို့ကလူငယ်တွေထွက်ပြေးနေကြသလိုတချို့ကလည်းစိုးရိမ်မှုတွေရှိနေကြပါတယ်။ဒီလတရက်နေ့ကကွာမြို့နယ်ကျိန်တလီမြို့ရက်ွက်၃ခုမှာရက်ွက်အုပ်ချုပ်ရေးမှုတွေကလူငယ်တွေကိုခေါ်ယူပြီးစစ်မှုထမ်းဖို့မဲဖောက်တဲ့အတွက်လူငယ်၁၀ယောက်ကျော်ထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တွင်မြို့မှာလည်းအမျိုးသမီးတွေအပါအဝင်လူငယ်၃၀၀နီးပါးရဲ့နာမည်တွေစစ်မှုထမ်းဖို့ထွက်လာတဲ့အတွက်မိသားစုဝင် င်စိုးရိမ်နေကြတယ်လို့စစ်တွေမြို့ခံတွေကပြောပါတယ်။တန်တွဲတောင်ကုတ်ကြောက်ဖြူမန်အောင်အမ်းမြို့နယ်တွေမှာလည်းစစ်မှုထမ်းဖို့လူငယ်တွေခေါ်ယူနေပြီဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်စပ်မူဆယ်နှန့်ခမ်းမြို့မှာဒေသထွက်ကြံတွေကိုတရုတ်ဘက်ချမ်းကိုတင်ပို့ရောင်းချခွင့်တအန်တက် DNL ဘက်ကပိတ်ထားလို့ဦးဆိုင်မန်ခမ်နောင်မွန်းနဲ့နောင်ခူရွာတွေကဂျန်ဆိုင်တောင်သူတွေအခက်တွေ့နေကြပါတယ်မလ၁၇ရက်နေ့ကစပြီးဂျန်ကားတွေကိုနှန့်ခမ်းမြို့မန်ဟောင်းဂိတ်နဲ့နောင်ထောင်းဂိတ်မှာဖျက်ဆီးခွင့်ကို DNL ဘက်ကပိတ်ထားတာဖြစ်ပါတယ်ဂျန်တွေအချိန်မီထုတ်မရောင်းနိုင်ပဲ၆ကုံလို့၅နှစ်မြောက်အရှုံးပေါ်မဲ့အရေးဂျန်တောင်သူတွေစိုးရိမ်နေရပါတယ်covid 97နှစ်2020ခုနှစ်ကနေအခုနှစ်အထိတရုတ်နယ်စပ်ကကြံတောင်သူတွေကြံကောင်းကောင်းထုတ်မရောင်းနိုင်သေးဘူးဖြစ်ပါတယ်ကြံကားတွေကိုအခုလိုဂိတ်ဖြတ်တန်းခွင့်မပေးတာနဲ့ပတ်သက်ပြီး DNL ကိုဆက်သွယ်ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းအခုဆက်ပြီးသတင်းစာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကပြည်သူ့စစ်မှုထမ်းနေဥပဒေတွေပြဋ္ဌာန်းလာတဲ့အခါမှာအစင်သက်အကောင့်ထည့်ဖို့သွားဖို့ဆိုပြီးရဲကြီးအုပ်ချုပ်ရေးမှူးတွေကစည်ရင်းကြိုကောက်တာတွေကိုလုပ်နေကြပါတယ်။မွန်ပြည်နယ်ဘက်ကအခြေအနေကိုရမင်းကအစုစည်းထားပါတယ်
။မွန်ပြည်နယ်မူတော်မြို့နယ်ကကျေးရွာအောက်စု42စုအတွက်တလမှတစ်ကြိမ်တစ်ကြိမ်မှာလူငယ်စစ်မှုထမ်း85ရောက်ကိုရတာတယ်လို့မြင်မဖော်လို့တဲ့ကျေးရွာအုပ်ချုပ်ရေးမှူးတယောက်ကအခုလိုပြောပါတယ်
။အခုအချိန်မှာနေဥပဒေကမထွက်လာသေးပါဘူး။ဒါပေမဲ့နေဥပဒေထွက်လာတဲ့အခါမှာချက်ချင်းအကောင့်ထဲပေါ်သွားဖို့အတွက်အခုကလေးကနေပြီးတော့လူငယ်စစ်မှုထမ်းတွေကိုအပြီးရထားပါတယ်လောလောဆယ်ပထမတလအတွက်ကျွန်တော်တို့မြို့တော်မြို့နယ်ကလူငယ်စစ်မှုထမ်း85ယောက်ကိုရထားပါတယ်ကြေးရအုပ်စု42စုရှိတော့3လစာအတွက်ကြေးရအုပ်စုတစုမှာ3ယောက်2ယောက်တယောက်စသည်အဖြစ်အရေးအတွက်အနေများရှုတင်ရထားပါတယ
်တစ်ဖက်မှာတော့မွန်ပြည်တပ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSB AD ဖွဲ့ထိုင်းချုပ်လှောက်ရှားနေတဲ့ကြိုက်မြော်မူးတုံကြီးတံပြူစရက်နဲ့ကြာအင်းစိတ်ကြီးမြို့နယ်တဲကကြေးရွာအောက်ချောက်ရေးမှုတွေနေနဲ့ဒီစစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖို့ရင်ဘယ်သူကမဆိုပြက်ပြက်တတရေးယူသွားမယ်လို့မလဒုတိယပတ်မှာတိပေးထောက်ပြန်ထားတယ်လို့ပြောခွေးရနိုင်ပညာမောင်ကပြောပါတယ်
စီမူတန်ဥပ္ပေကအကောင့်တေဘူလီအုပ်ချုပ်ရေးမှုခေါ်တော့တရော်မှာ2ယောက်ပို့ပေးဖို့အလိုမျိုးညွှန်ကြားထားတာရှိတယ်။ဒါကမူတော်နဲ့ဒီချက်မြုံမှုညွှန်နယ်မှာစပြီးအကောင့်တေပေါ်နေဖြစ်တယ်။ဒီလိုနေသားမှာကျွန်တော်မွန်ပြည်သက်ပါတီ AD အနေနဲ့ပေါ့နော်။ဒီလုပ်ငန်းတွေကိုဒီအုပ်ချုပ်ရေးမှုကအကောင့်နဲ့မဖော်ဘူးနဲ့ကျွန်တော်တို့အစာထုတ်တာရှိတယ်။ဒီစစ်ကောင်စီစီမူတန်ဥပ္ပေကအကောင့်တေပေါ်တဲ့ဒီမီဒူမဆိုးနော်။သူပြဒီကြေးရအုပ်ချုပ်ရေးမှုကိုကျွန်တော်ပြက်ပြက်သားသားရေးယူဖို့ကျွန်တော်အစာထုတ်တာရှိပါတယ်။
မွန်လူငယ်တော်တော်များများကတော့စစ်မှုထမ်းရမှကြောက်လို့ထိုင်းနိုင်ငံဘက်ကိုပြေးဝင်သွားတာရှိတယ်လို့ရွာမှာကြာနေတဲ့လူငယ်တွေကလည်းကိုရင်ဝတ်ရဟန်းဝတ်ကွန်ပြီးလို့ကြက်မျောမျိုးနဲ့ကအမည်မဖော်လို့တဲ့မွန်လူငယ်တယောက်ကမွန်မာတာနဲ့အခုလိုပြပါဗ
ကလောင်းတော့နိုင်မဘကလောင်းပြစမတ်ပလိုက်ကြလေ
ဒီကလူငယ်ယောက်ျားလေးတွေအတွက်ရွေးချယ်သွားဖို့နှလမ်းမဲ့ရှိပါတယ်ထိုင်းကိုပြေးဝင်သွားကြတာရှိတယ်ထိုင်းကိုမသွားနိုင်ရင်တော့ကိုရင်ဖြစ်ဖြစ်ရဟန်းဖြစ်ဖြစ်အကုန်လုံးဝှလိုက်ကြတယ်ရွာဥက္ကဋ္ဌလည်းဘာမှမတက်နိုင်တော့ပါဘူးနေ့တိုင်းထိုင်းကိုအတက်အစင်းလုပ်နေတဲ့ကားတွေဆိုရင်လည်းတစ်နှစ်နှစ်စီသုံးစီမွန်တွေအလုံးမဲ့သွားနေကြတယ်အတော့ကိုစိတ်ပြည့်စရာကောင်းပါတယ်ဗျာ
လာမယ့်မေလလောက်မှာစစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဤဥပဒေထွက်လာဖို့ရှိတယ်လို့ကြေးရွာအောက်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်ရှင်
။ချင်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့စစ်မှုထမ်းဖို့အသက်အရွယ်ရောက်တဲ့သူတိုင်းစီရင်သွင်းဖို့စင်ခေါ်မှုတွေကိုစစ်ကောင်စီကဆလိုက်တာနဲ့တိုက်ခတ်မှုတွေရှိလာသလိုတော်လှန်ရေးတပ်ဖွဲ့တွေကလည်းသူတို့စီမံပူးပေါင်းပါဝင်လာကြဖို့လူငယ်တွေကိုဖိတ်ခေါ်မှုတွေရှိနေပါတယ်။အကြောင်းဆိုလို့တော့ကိုရောဘတ်ကစူးစီးထားပါတယ်။
ချင်းပြည်နယ်စစ်ကောင်စီရုံးဆိုင်ရာဟာခါမြို့ပေါ်ဈေးတင်တဲ့ပြည်တော်သားရက်ွက်တို့မှာမလ18ရက်နေ့ကစပြီးရဲစစ်သားအပါဝင်ထွေအုပ်ရုံးဝင်ထမ်းတွေကတိုင်တက်စင်အိမ်ထောင်စုစီရင်လိုက်ကောက်ခဲ့ပါတယ်စစ်မှုထမ်းဖို့ဆင့်ခေါ်တဲ့ဇာရွက်ပုံစံနှစ်ပုံစံ၅ရုပ်ကိုပါဖြည့်ခိုင်းနေတယ်လို့ဟာခါမြို့ခံအမျိုးသမီးတယောက်ကပြောပါတယ်
ဒီလိုက်ကောက်တာတော့မြို့အစွန်မြို့ပြဖက်တော့မသွားဘူးเนาะမြို့လေးကောင်ရက်ွက်တွေမှာသွားပြီးတော့ကောက်တယ်ပြီးတော့သူတို့ကောက်ပြီးလို့ရှိရင်ဆာရွက်နှစ်ရွက်ပေးခဲ့တယ်တဲ့အဲ့ဆာရွက်ကိုဖြည့်ပြီးတော့သူတို့ယုံကိုလာအကြောင်းကြပါဆာရွက်ကိုယူလာပြီးတော့မှအကူကြီးအချက်လက်အသေးစိတ်အပြည့်စုံဖြည့်ရမှာအဲ့လိုမျိုးပြောရတယ်အဲ့လို
စစ်မှုထမ်းဖို့အရွယ်ရောက်သူအဖြစ်မှတ်ပုံတင်စရင်သွင်းဖို့စင့်ခေါ်စာပုံစံနှစ်နဲ့ပုံစံ၅ဆရွက်တွေကိုဖြည့်စွတ်ပြီးသူတို့သတ်မှတ်ထားတဲ့နေ့ရက်မှာအခါမျိုးနဲ့စူပေါင်းရုံးကိုတွားရောက်တရင်ပို့ရမယ်လို့ဆိုပါတယ်အဲ့ဒီလိုတွားရောက်တရင်ပို့တဲ့အချိန်မှာမှတ်ပုံတင်တွေယူလာရမှာဖြစ်ပြီးတရင်ပို့ဖို့ပြက်ကွက်ရင်ပြည်သူစစ်မှုထမ်းဥပဒေအရအရေးယူခံရမယ်လို့ဖော်ပြထားပါတယ်အခါမျိုးပေါ်မှာတော့တအိမ်တက်စင်အိမ်ထိုးစုစရင်နဲ့စစ်မှုထမ်းဖို့စရင်ပြုစုမှုစတင်လာတဲ့နေ့မှာပဲတနက်ပြက်ခတ်တန်တွေထွက်ပေါ်လာပြီးစစ်မှုထမ်းဖို့စရင်ကောက်ခံမှုမှာပါဝင်တဲ့ရုံးဝင်ထမ်းတွေကိုအရေးယူသွားမယ်လို့စီတဲ့ဖားခါကတရိပ်ပေးထားပါတယ်ဖလန်းမျိုးပေါ်မှာလည်းမလာ၁၈ရက်နေ့ကစစ်ကောင်စီတပ်ကုန်းနဲ့နှီးတဲ့နေအိမ်တွေမှာတအိမ်တက်စင်အိမ်ထိုးစုစရင်လိုက်ကောက်နေတယ်လို့ဒေသခံတွေကပြောပါတယ်လူငယ်တွေအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်မဲ့အစားတွန်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းကြဖို့ဖလန်းမျိုးအခြေပြုလှုပ်ရှားနေတဲ့ CNO CND ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ကြုံငိုင်းကပြောပါတယ်
ဒီကြောင့်စစ်စစ်နဲ့လိုက်ကြည့်ပြီးတော့ဒီလိုက်စစ်စစ်နေတယ်သူပါတယ်။ဟိုရဲရဲဌာနဆိုင်ရာလောက်ကတွေပါလိမ့်မယ်။ဌာနဆိုင်ရာတချို့ကတွေပါမယ်။ဟိုဘက်ကတော့သူတို့လုံခြုံရေးတော့ယူပေးမယ်နဲ့သူပါတယ်။သူစစ်မှုမထမ်းမနေရဆိုတော့သူတို့ကောက်မှာပဲသူမတရားဖန်ဆီးမှုတွေရှိလာမယ်ဆိုလေ။အာလူတွေကိုဒီအရှင်တက်တဲ့ဝင်ကြဖို့ဖိတ်ခေါ်ချင်ပါတယ်လို့
ဒါအပြင်ချင်းပြည်နယ်မြောက်ပိုင်းတီးတိမ်တွန်းဆောင်မြို့ပေါ်မှာလည်းစစ်မှုထမ်းဖို့ဆင့်ခေါ်တဲ့စည်ရင်ကောက်ယူမှုတွေရှိတယ်လို့သတင်းထုတ်ပေါ်နေပြီးမဲ့တခြားအတီးပြုတ်နိုင်တာမျိုးတော့မရှိသေးပါဘူးစစ်ကောင်စီဟာအသက်ပြည့်ပြီးသူနိုင်ငံသားတိုင်းစစ်မှုမထမ်းမနေရဥပဒေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကအတီးပြုတ်ခြင်းကခဲ့ပြီးတဲ့နောက်လာမယ့်ဧပြီလကုန်မှာအပတ်စဉ်တက်ခေါ်ယူဖို့စီစဉ်နေတာကြောင့်နိုင်ငံတော်ဝန်လုံးမှစစ်မှုထမ်းဆင့်ခေါ်မှုတွေစတင်ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတဲ့ရင်အချင်းချက်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်ဝိုင်းမော်မြို့နယ်လိုင်စာမြို့နမှာကျနေသေးတဲ့စစ်ကောင်စီရဲ့နာဖော့စခန်းကိုလည်းကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကပိတ်ဆို့တိုက်ခိုက်နေကြပါတယ်။ဒေါ်ဝဲအချင်းထောင်မှာတယ်လီဖုန်းတွေ့လို့ဆိုပြီးနိုင်ငံရေးအချင်းသားတွေပါဝင်အချင်းသားစုစုပေါင်း20ကျော်ကိုထောင်အာဏာပိုင်တွေကရိုက်နှက်စစ်ဆေးခဲ့ပါတယ်။
ဒါရရှိတဲ့အခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းတော့တွေကလည်းအပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
တောက်ကြနေမနေခင်အတွက် VUE ရဲ့အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေရပါဖြစ်ပါတယ်ခင်ဗျာ။VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email address က burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။စစ်ကောင်စီကစစ်မှုထမ်းဥပဒေအကောင့်ထဲပုံမှုကိုအမေရိကန်ကဝေဖန်လိုက်ပါတယ်။မြန်မာလူငယ်တွေကိုစစ်တပ်ရဲ့အတင်းအကျပ်သို့သွင်းမဲ့ပြည်သူစစ်မှုထမ်းဥပဒေအကောင့်ထဲပေါ်ဆောင်ရွက်မှုကိုအမေရိကန်ကဝေဖန်ရှုတ်ချတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနက X လူမှုမီဒီယာမှာရေးသားထားပါတယ်။စစ်ကောင်စီအနေနဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြီးခဲ့တဲ့လကကြေညာပြီးစတင်အကောင့်ထဲပေါ်နေပြီဆိုတဲ့သတင်းတွေရရှိတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်။နိုင်ငံတကာမှာတော့ဒီဂါဇာအပြည့်အဝအမေရိကန်နိုင်ငံသား၏ဝန်ကြီးနဲ့အီဂျစ်သမ္မတတို့ဆွေးနွေးကြပါတယ်။ဖန်ထားတဲ့ဒဇာကန်တွေလူမျိုးရေးဂါဇာမှာရှိတဲ့ပါလက်စတိုင်းအရပ်သားတွေအတွက်စာနာမှုအကူအညီတွေပေးဖို့နိုင်ရည်အတွက်အစ္စရေးနဲ့ဟာမတ်စ်အကြားဂါဇာမှာအပြည့်ရဆဲနိုင်ဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်အီဂျစ်နိုင်ငံကိုရောက်ရှိပြီးကြိုးပမ်းနေတာပါ။ကျမ်းမာရေးသတင်းတပုတ်မှာတော့ဒီကြောက်ကယောဂနောက်ဆုံးအဆင့်ရောက်ရှိနေတဲ့အသက်62နှစ်အရွယ်လူနာတူကိုအမေရိကန်ပြည်ထောင်စုဘော့စတွန်မြို့ဆရာဝန်တွေကမျိုးရိုးဗီဇပြုပြင်လာတဲ့ဝက်ကြောက်ကန့်နဲ့အစားထိုးကုသမှုအောင်အောင်မြင်ဆောင်ရွက်နိုင်ခဲ့ပါတယ်။တရှိလူတဦးကိုဝက်ကြောက်ကန့်နဲ့အစားထိုးကုသမှုကပထမဆုံးမြင်ဖြစ်တယ်လို့ Massachusetts အထွေထွေဆေးရုံကမတ်လ21ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။အရင်တုန်းကတော့အုံနောက်တည်ဆုံနေတဲ့အလှရှင်လူနာတွေမှာယာယီစမ်းသပ်ပြီးဝက်ကနေနှလုံးအစားထိုးကုသပေးမယ်အောင်မြင်မှုမရရှိခဲ့ပါဘူး။ AI ဆိုင်ရာပထမအဦးဆုံးဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုလိုက်ပါတယ် AI ဉာဏ်ရည်တုနည်းပညာကိုတန်ဖိုးရှိရှိနဲ့ဘေးကင်းလုံခြုံစွာအသုံးပြုနိုင်ပြီးစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအသုံးချနိုင်ဖို့ရည်ရွယ်ပြီးတော့ပထမအဦးဆုံးအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တည်းကထွက်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာတောက်ကြနေမနေ့ခင်းအတွက်နောက်ဆုံးရသတင်းတွေပဲဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုဟာကိုစော်မိုးကျော်ဖြစ်ပါတယ်ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ် VOA ရဲ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ3049နဲ့လိုင်းလံမီတာ190တို့ကပါတင်ဆက်ခဲ့တာပါ VOA ချင်းမိတ်ဆွေတွေအားလုံးကိုစိတ်နှပြရှင်လန်းပြီးတော့ဘေးကင်းလုံခြုံကြပါစေအားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ညံဝင်းအောင်ပါ